၈နာရီထိုးပါပြီ။မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တွေကိုတနာရီပူပူလောက်အချိန်ယူပြီးတော့နာယူကြည့်ညိုကြနှလုံးသွင်းမှတ်သားကြရအောင်။ဒီကနေ့သာသနာတော်နှစ်2559ခုနှစ်ကောဇာတကိ1385ခုနှစ်တရင်ကျော်လာပြီးကျော်တရက်နေ့ညချမ်းအခါကာလမှာရန်ကုန်တိုင်းဒေသကြီးမြန်ကုန်းမြို့နယ်အမှတ်နေရွက်ဥအောင်ပွဲလမ်းမှာဆင်းရဲကျင်းပတဲ့တစ္ဆာရွှေစီငါးနှစ်တိဓမ္မတပင်တရားပွဲမှာဒီကနေ့ညဓမ္မဒါနကုသိုလ်ရှင်များဖြစ်ကြတဲ့တဂါရီဥမြင့်စွေဦးဓမ္မကြီးတော်တီရာစုတမီမအိမ်ချင်းရမုံမနှင်းစီရမုံမိသားစုနဲ့မိဘများကိုအမှုထမ်းပြီးတော့တကားကိုစောနိုင်ဦးနှင့်ဤကိုမောင်နှမတစုဒီမိသားစုတို့ရဲ့ဓမ္မဒါနကောင်းဖို့ကိုအကြောင်းပြုပြီးတော့ဒီကနေ့ညပေတပေါင်းတရဟောင်းတို့မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုနာယူကြည်ညိုခွင့်ရကြသည်။ဦးရင်တို့လည်းပဲမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုဟောကြားခွင့်ရပါသည်။တို့ဒီကနေ့ညဗာတရားဟောမှလည်းဆိုလို့ရှိရင်မနေ့တုန်းကဟောခဲ့တဲ့မင်္ဂလာတရားတော်ရဲ့အဆက်နော်မင်္ဂလာသုတ်တံမင်္ဂလာတရားတော်အပိုင်းနှစ်ပေါ့နော်မှန်ပါဗျာဒါကြောင့်ဘေးတပေါင်းတို့ရောတို့မင်္ဂလာတရားတော်ကိုဆက်လက်ပြီးတော့နာယူကြည်ညိုကြရအောင်ဒီတရားဒေသနာတော်ကိုမဟောကြားသေးခင်မနာကြားသေးခင်မှာတရားတော်အလုံးကိုဟောကြားတော်မူခဲ့တဲ့ဘုရားရှင်ကိုရောမြတ်ရဲ့အင်မတန်အထင်ကြီးလင်းတော်မူတဲ့မဟာကရုဏာကိုဒီစရာတရားလုံးစုံကိုသိတော်မူမြင်တော်မူတဲ့တပည့်ညွတ်ဉာဏ်ဒီဟုသောပညာကိုထိုမဟာကရုဏာကိုပညာကိုနှစ်ပါးစုံတို့ဖြင့်ပြည့်စုံတော်မူတဲ့ဘုရားရှင်ကိုရောမြတ်ကိုယုတိမြတ်တို့ရှိခိုးပူဇော်ကြအောင်စုအလုံးလည်းဥချင်မူပြီးတော့အယုံပြေကြရအောင်ကရုဏာတိတလဟရယံပညာပိသောတာဝိရဒ္ဓမောဟတမံ။သာနရမရလောကကရုဝန္တိဒုက္ခတံဂတိဝိမုဒ္ဒံ။ကရုဏာတိတလဟရယံမဟာကရုဏာတော်ဖြင့်ဤမြသောစိတ်နှလုံးလေးရှိတော်မူပါ၏ထံသော။ပညာပိသောတာဝိရဒ္ဓမောဟတမံ။ရဟတမေတိဟုသောအရာဝလင်းဖြင့်ဝိဇာတိဟုသောမိုက်မောင်းကိုဖဲခွာတော်မူ၏ထာတော်သာနရမရလောကကရုံလူနှင့်မြတ်တတဝါနန္ဒတို့၏ကြောက်တီတန်တို့အလေးကလေးပြုရာတဆူရီသောဆရာသခင်လည်းဖြစ်တော်မူပါ၏ထာတော်တတိဝိမုဒ္ဒံဒေဝမနုဿာနိရေယနေပေတာတရိစံလာယအရှင်ငါတံတော်ကတိရောမာလီသူတဖြင့်ကင်းလို့တော်မူပြီးထသောသူကတံတတဝါတို့ဟာအကျိုးများကြောင့်ဟုတ်မှန်သောစကားကောင်းကိုသာမျက်ရှိတော်မူပါပြီးထသောဗုဒ္ဓံသစ္စာလေးရဲ့တရားမြတ်ကိုလက်ပေါ်တင်သာပရမညာကဲ့သို့ပြန်သာထင်းထင်းသိမြင်ပေတာဖျားရှင်ကိုယ်တော်မြတ်ကြီးကိုမေယံတရားဟောပုဂ္ဂိုလ်တရားနာပုဂ္ဂိုလ်ခေါ်ဆိုကိညာပရမတ်မမူယုံနာနှဖျားဖြစ်ကြပါတော့ဖျားတပည့်တော်တို့သည်ဝိနေဝနာမှာကာယဝေစီမနောခြေရသုံးလီဒွါရပနာမဖြင့်ဒုက္ခယောကျိုးလက်စုံမောဃရှိခိုးဥညုပါဤမြတ်စွာဘုရားအာ
တုအာတုအာတု
မင်္ဂလာတရားတော်ကိုဆက်လက်ပြီးတော့ပေးလက်ပေါင်းသူတော်ကောင်းတို့နာယူကြည်ညိုကြရအောင်မင်္ဂလာဆိုတာဘာလဲမနေ့တုန်းကဥယျာဉ်တို့အကြံဉာဏ်ပြောခဲ့ပြီးပါပြီကြီးပွားချမ်းသာခြင်းကိုဖြစ်စေတတ်တဲ့တရားတွေကိုဒါမင်္ဂလာလို့အကြံဉာဏ်နားလည်ခဲ့ကြဒီမင်္ဂလာတရားနဲ့ပတ်သက်ပြီးတော့လောကကြီးမှာလူတွေနဲ့ဒီ12နှစ်ကာလကြာအောင်ကြံစည်စဉ်းစားခဲ့ပြီမလို့မင်္ဂလာအစ်စ်အမှန်ဆိုတာဘာဆိုတာကိုသိမြင်နားလည်မှုမရှိခဲ့ကြဘူးအဲ့ဒီမှာတရားမင်းရဲ့တိုက်တွန်းခဲ့ရနတ်သားတစ်ပါးကသိတတ်သေးမှမြတ်စွာဘုရားကိုဒီမင်္ဂလာတရားနဲ့ပတ်သက်ပြီးတော့ဘဟုရေဝမနုဿာသမင်္ဂလာနေ့အစဉ်တယုံ အာခင်ခမာနာသုဒ္ဓနာံပြုဟိမင်္ဂလမုဒ္ဓမံလို့မြတ်စွာဘုရားတဲ့လူတွေနဲ့တရားမင်္ဂလာတရားနဲ့ပတ်သက်ပြီးတော့စင်မကြံစီခဲ့ကြပြီမလို့အဲ့ဒီမြင့်မြတ်တဲ့မင်္ဂလာတရားကိုအမှန်တိုင်းမသိခဲ့ကြပါဘူးတဲ့အဲ့ဒီမင်္ဂလာတရားကိုမြတ်စွာဘုရားဟောကြားတော်မူပါလို့တောင်းပန်လျှောက်ထားတဲ့အတွေ့အကြုံ38ပါးအရေးအတွက်ရှိတဲ့မင်္ဂလာတရားတော်ကိုမြတ်စွာဘုရားဟောကြားတော်မူခဲ့တယ်နော်တရားပဋိပန္နေအဆက်ဆက်လေးရှိအောင်ဒါနေတန်းကိုပြန်ပြောရတယ်ပေါ့နော်အဲ့တော့ဦးဇင်းတို့မနေ့တုန်းကအာဒေဝနာသဗာလာနံပန္တိတာနိသဒေဝနာပူဇာသပူဇာနေယာနံဧတံမင်္ဂလမုဒ္ဓမံလို့ပိဋကပေါင်းသူတော်ကောင်းတို့ရနှုတ်ဖြားထဲမှာကြားပြီးသားဒီကထာလေးကိုဦးဇင်းတို့မနေ့ကအကျေတဝန့်ပြောခဲ့ပြီနော်လူမိုက်တို့ကိုမပေါင်းသိရခြင်းသည်မင်္ဂလာပညာရှိသူတော်ကောင်းတို့ကိုပေါင်းသိရခြင်းသည်မင်္ဂလာပူဇော်သင့်ပူဇော်လိုက်တဲ့အရာတွေကိုပူဇော်ရတာဟာမင်္ဂလာလို့ကြီးပွားချမ်းသာခြင်းရဲ့အကြောင်းတရားတနည်းအားဖြင့်ကြီးပွားချမ်းသာကြောင်းမင်္ဂလာတရား၃ပါးမနေ့တုန်းကဒါပြီးခဲ့ပြီပေါ့အဲ့တော့ဦးဇင်းတို့ဒီနေ့မင်္ဂလာ၃ပါးဆက်ပြီးတော့နာယူကြည်ညိုကြမယ်ဒုတိယဂါထာပတိရူပဒေသဝါသောသပုဗ္ဗိသကတပုညတာအတ္တသမပဏိတိသဣတံမင်္ဂလမုဒ္ဓမံလို့မင်္ဂလာတရား၃ပါးဆက်ပြီးတော့မြတ်စွာဘုရားဟောပတိရူပဒေသဝါသောသကုသိုလ်ကောင်းမှုဖြစ်စေနဲ့အင်မတန်မြင့်မြတ်တဲ့တင့်တင့်လျောက်ပတ်တဲ့နေရာကောင်းဒေသကောင်းမှာနေထိုင်ရခြင်းဟာကြည်ပွားချမ်းသာခြင်းရဲ့အကြောင်းအဲ့ဒါမင်္ဂလာတရားပါပတိရူပဒေသဝါသောဒေသပေါင်းသူတော်ကောင်းတို့ခေါင်းထဲမှာမှတ်သားပုဗ္ဗိသပါဒီမင်္ဂလာလေးကနော်နောက်ဒုတိယကပုဗ္ဗိသကတပုံညတာတဲ့ရှိကပြုထားဘူးတဲ့ကုသိုလ်ကောင်းမှုအထူးရှိခဲ့ဘူးတာလည်းပဲဒါမင်္ဂလာပါတဲ့နော်ရှိကောင်းမှုရှိခြင်းဟာလည်းပဲဒါမင်္ဂလာတရားတနည်းအားဖြင့်ရှိကောင်းမှုရှိတဲ့ပုဂ္ဂိုလ်ဟာရှိကောင်းမှုမရှိခဲ့တဲ့ပုဂ္ဂိုလ်တွေထက်ပိုပြီးတော့ကြီးပွားမယ်ချမ်းသာမယ်ပေါ့ရှိကောင်းမှုရှိခဲ့ခြင်းဒီပင်လေအဲ့ဒါမင်္ဂလာတရားပဲနောက်ဦးဇင်းတို့တတိယမင်္ဂလာကအတ္တတမပဏိတိစတဲ့မိမိကိုယ်ကိုကောင်းစွာစောင့်တည်ထားတာဒီမင်္ဂလာကတော့38ပါးသောမင်္ဂလာတွေထဲမှာအကြီးအပါဆုံးမင်္ဂလာဖြစ်မယ်လို့ဦးဇင်းတို့ထင်ပါတယ်အတ္တတမပဏိတိစအတ္တတမပဏိတိသမိမိကိုယ်ကိုကောင်းစွာထားနိုင်တာကောင်းစွာထိန်းသိမ်းနိုင်တာအဲ့မင်္ဂလာတရားအကျဉ်းချင်း၃ပါးဒါဘေးသာပေါင်းသူတော်ကောင်းတို့တရားမာတိကအနေနဲ့ဒီနေ့ညဟောမယ့်အရာကိုဒါဦးဇင်းတို့အရင်စတင်ပြီးတော့ခင်းလိုက်တယ်ပေါ့နော်အဲ့တော့နံပါတ်၁မင်္ဂလာကပတိရူပဒေသဝါတနော်ကောင်းမြတ်တဲ့နေရာဒေသမှာနေထိုင်ခြင်းဒီမင်္ဂလာပါတဲ့ဒီနေရာမှာဘေးသာပေါင်းသူတော်ကောင်းတို့နေရဆိုတာဘဝမှာဘလောက်အရေးကြီးတယ်လဲဆိုတာကိုလည်းမြတ်စွာဘုရားဖော်ပြရာရောက်တယ်လို့ဦးဇင်းတို့ထင်ပါတယ်။နော်ဒီဘဝချမ်းသာဖို့အတွက်နေရဒေသဟာအလွန်အရေးပါတဲ့အခန်းကဏ္ဍမှာရှိတယ်ဆိုတာကိုစဉ်းစားရင်းနဲ့ဒီမင်္ဂလာကိုနာယူကြည့်ကြရအောင်နော်။မင်္ဂလာတရားတဲ့ဒီဘဝချမ်းသာခြင်းကိုဖြစ်စေတတ်တယ်။အဲ့တော့ဦးဇင်းတို့ဒီနေရာမှာပတိရူပကောင်းမြတ်တဲ့ဒေသကောင်းမြတ်တဲ့နေရဆိုတာဘာလဲ။တဲ့ပြောရရင်တော့မဉ္ဇဉ်ဘုံဉ္ဇဉ်ဖြင့်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုစေနိုင်တဲ့မဉ္ဇဉ်ဘုံဉ္ဇဉ်ဖြင့်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်သည့်အထူးကြီးပွားခြင်းချမ်းသာခြင်းကိုဒါအကြီးကျယ်ဆုံးသောမင်္ဂလာလို့ဆိုရမယ်။အဲ့ဒီအဆင့်ကိုမရောက်နိုင်သေးဘူးဆိုရင်လည်းပဲအဲ့ဒီမဉ္ဇဉ်ဘုံဉ္ဇဉ်ကိုရစေနိုင်တဲ့ပါရမီကုသိုလ်ကောင်းမှုတွေကိုပြုလုပ်နိုင်ခြင်းကိုဒါအကြီးကျယ်ဆုံးသောမင်္ဂလာလို့ဆိုရမယ်။အကြီးကျယ်ဆုံးသောအကျိုးစီးပွားလို့ဆိုရမယ်။အဲ့လိုအကျိုးစီးပွားတွေကိုဖြစ်ထွန်းစေနိုင်တဲ့အရက်ဒေသအဲ့ဒါပရိဓုပပဲဒါအမျက်ဆုံးအနေနဲ့အမြင့်ဆုံးအနေနဲ့ပြောလိုက်တာပေါ့နောက်ပရိဓုပဆိုတာမဉ္ဇဉ်ဖူဉ္ဇဉ်ကိုရရှိနိုင်တဲ့အရက်တစ်ဆင့်လျှော့ပြောရရင်တော့မဉ္ဇဉ်ဖူဉ္ဇဉ်ရခြင်းရဲ့အထောက်ပံ့ကောင်းတွေဖြစ်တဲ့ပါရမီကုသိုလ်ကောင်းမှုအထူးကိုပြုလုပ်ခွင့်ရတဲ့ပြုလုပ်စေနိုင်တဲ့အရက်ဒေသကိုပရိဓုပတဲ့လေပြောရရင်တော့မြတ်စွာဘုရားသာသနာထွန်းကားတဲ့နေရာအရက်ဒေသမိဇိမာဒေသဟုတ်လားဒါပတိရူပပဲဒါကတော့ဦးဇင်းတို့ဓမ္မရှုထောင့်ကနေပြီးတော့အဆင့်အမြင့်ဆုံးကြည့်ပြီးတော့ပြောတဲ့ပတိရူပပေါ့ဦးဇင်းတို့လောကကြီးရာနဲ့ကြည့်ပြောမယ်ဆိုရင်ပတိရူပဆိုတာဘာလဲ ပညာရှာတဲ့အရွယ်မှာပညာရှာလို့ကောင်းတဲ့အနေအထားမျိုးပညာရှာလို့ရတဲ့မစားတဲ့ညောင်းတို့ကျောင်းဆရာတို့ရှိတဲ့နေရာမျိုးဟာအဲ့ဒါပတိရူပပဲပညာသင်ရမယ့်အနေအထားမျိုးမှာပညာသင်လို့မရတော့အောင်ချွတ်တဲ့ခေါင်းပါနေတဲ့နေရာဒီအဲ့ဒါသူ့တပတိရူပမဖြစ်ဘူးနောက်စီးပွားရှာတဲ့နေရာမှာစီးပွားရှာတဲ့အရွယ်မှာကိုယ့်အတွက်စီးပွားဥစ္စာမဖြစ်ထွန်းစေနိုင်တဲ့အရက်ဒေတာဒီအဲ့ဒါပတိရူပမဟုတ်ဘူးဟုတ်လားအဲ့လိုပဲဦးဇင်းတို့ကျမ်းမာရေးရှုတော်ကကြည့်မယ်ဆိုရင်ญาတိဥလူဆိုွားတဲ့နေရာတွေသိစရာမရှိတဲ့နေရာတွေအလွန်ဝေးလံခေါင်တည်တဲ့နေရာတွေတော့ဘာဖြစ်လို့မှဘယ်နေရာကိုအလွယ်တကူသွားပြီးတော့ကုသဖို့ခဲရင်တဲ့နေရာမျိုးကိုဒါပရိရူပလို့မခေါ်နိုင်ဘူးပေါ့နော်အဲ့လိုပဲပေးသက်ပေါင်းတတော်တို့ဉာဏ်ရှိပါလေဖြည့်တင်ပြီးတော့သင်သာရပဲပညာရဥစ္စာရဟုတ်လားကျမ်းမာရေးရအမျိုးမျိုးပေါ့လေမရရှိစေနိုင်တဲ့နေရာတွေလောကကြီးမှာရှိတယ်အဲ့လိုနေရာမျိုးမှာနေရင်တော့အဲ့ဒါမင်္ဂလာစိတ်သုံးနေတယ်မကြီးပွားနိုင်ဘူးမချမ်းသာနိုင်ဘူးပေါ့ဟုတ်ရဲ့လားဒါကြောင့်ဦးဇင်းတို့တကုံဥထုံးမြင့်ကဒီကဒီဂါထာလေးကိုလင်္ကာရေးတော့ဘယ်လိုရေးတော့ကုသိုလ်ပညာဥစ္စာရဖို့တင့်ရာဒေတာအမဲနေတဲ့ဟုတ်လားအလွန်ကောင်းပါတယ်သူ့ရဲ့လင်္ကာလေးတွေကမနေ့တော့ကတော့ဦးဇင်းမဆိုခဲ့ရဘူးဟုတ်လားနော်ဒါကြောင့်ပဋိဒုပ္ပဆိုတာဘာလဲနော်ကုသိုလ်ကောင်းမှုရဲ့ဥစ္စာရဲ့ပညာရဲ့ရနိုင်တဲ့နေရာပေါ့ဒီနေရာမှာတချို့ကလည်းပဲအသက်အရွယ်ပိုင်းခြားလေးနဲ့ပြိတူပါကိုခွဲခြားပြတာတွေလည်းရှိတယ်။ဆိုပါတော့ပထမအရွယ်မှာဆိုရင်ဒါပညာရနိုင်တဲ့နေရာဟာသူ့အတွက်ပြိတူပါပေါ့ဒုတိယအရွယ်မှာဥစ္စာရနိုင်တဲ့နေရာဟာသူ့အတွက်ပြိတူပါတတိယအရွယ်မှာဆိုရင်ကုသိုလ်ရနိုင်တဲ့နေရာဟာသူ့အတွက်ပြိတူပါလို့ဒါကတော့ဦးဇင်းတို့အကြံဉာဏ်ခွဲခြားဝေဘာနာပေါ့လေအမြင်ဆုံးအနေနဲ့ဓမ္မရှုဆောင်ကပြောမယ်ဆိုရင်ယခုနာကပြောခဲ့ပြီမဲ့ညံဖုန်ညံကိုရရှိနိုင်တဲ့နေရာเนาะတခြားချော့ပြောရရင်တော့မဲ့ညံဖုန်ညံရခြင်းရဲ့အကြောင်းအထောက်ပံ့ဖြစ်တဲ့ပါရမီကောင်းမှုတွေပြုဖို့အခွင့်အလွန်သာတဲ့နေရာအဲ့ဒါပါတော့ပတိရူပာတဲ့အဲ့တော့မိသက်ပေါင်းသူတော်ကောင်းတို့နေရာဆိုတာအလွန်ရေးကြည့်တယ်ဒီနေရာမှာပတိရူပာဖြစ်တဲ့နေရာကိုဘာကြောင့်မင်္ဂလာရှိတယ်လို့ပြောရတယ်မင်္ဂလာကိုဖြစ်စေနိုင်တဲ့နေရာလို့ပြောရတယ်နော်ဦးဇင်းတို့မင်္ဂလထဒီပဏီကိုရေးသားတော်မူခဲ့တဲ့ညောင်ကသတော်ကြီးကတော့ပတိရူပဒေတာဆိုတာလေအနုတ္တရိယ6ပါးကိုဖြစ်စေနိုင်လို့အဲ့ဒါမင်္ဂလာရှိတယ်လို့ဆိုတာလေဒီစကားကိုဦးဇင်းတို့ရှင်းမယ်နော်ပတိရူပဒေတာအရဆိုတာအနုတ္တရိယ6ပါးကိုဖြစ်စေနိုင်နေတယ်အနုတ္တရိယဆိုတာဘာလဲဆိုတော့သူ့တဲ့မြတ်တာမရှိတော့ဘူးပေါ့လေအမျက်ဆုံးတရား6ပါးလို့ဆိုတယ်အဲ့တော့လောကကြီးမှာအမျက်ဆုံးတရား6ပါးရှိတယ်တဲ့အဲ့ဒီအမျက်ဆုံးတရား6ပါးဟာဘလောက်အရေးပါတယ်လဲဆိုလို့ရှိရင်အဲ့ဒီအမျက်ဆုံးတရား6ပါးနဲ့ပြည့်စုံမယ်ဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာအကျိုးကျေးဇူးခုနှစ်မျိုးရနိုင်တယ်လို့ဆိုတယ်ဒါပတိရူပဒေတာရဲ့မင်္ဂလာဖြစ်ပုံလေးကိုအကျဉ်းချက်ပြီးတော့ပြောနေတာနော်အေးပတိရူပရမနေရရင်အနုတ္တရိယ6ပါးကိုရနိုင်တယ်အနုတ္တရိယ6ပါးကိုရမယ်ဆိုရင်အကျိုးကျေးဇူးခုနှစ်မျိုးရနိုင်တယ်အဲ့ဒီအကျိုးကျေးဇူးခုနှစ်မျိုးကတိုက်တိုက်ဆိုင်ဆိုင်ပဲသတိပဋ္ဌာန်ဒေသနာမှာမဆွမျက်စောပြားဟောထားတဲ့သတိပဋ္ဌာန်ဒေသနာကိုပွားများအထုတ်မယ်ဆိုရင်ရရှိနိုင်တဲ့အကျိုးကျေးဇူးခုနှစ်မျိုးနဲ့ချွတ်ဆွတ်တူနေတယ်နော်အဲ့ဒီအကျိုးကျေးဇူးခုနှစ်မျိုးကိုအကြံဉာဏ်ပြောမယ်ဗျသတ္တနံဝိတုဒ္ဓိယတဲ့တတဝါတို့ရဲ့တဏ္ဍာမှာရှိနေတဲ့ဖြစ်နေတဲ့စိတ်ကိုညှဉ်းနှွမ်းစေတဲ့ပူလောင်စေတဲ့ကိလေသာတရားတွေကိုတန်ရှင်းစင်ကြယ်သွားစေနိုင်နေတဲ့နံပါတ်၁အကျိုးသောကပရိဒေဝနာတမတိတ်ကမာရတဲ့စိုးရင်ချင်းငိုကြွေးခြင်းကိုလွန်မြောက်သွားစေနိုင်တယ်တဲ့အနုတ္တိယ6ပါးကိုပြည့်စုံမယ်ဆိုရင်အကျိုးကျေးဇူး9ပါးရမယ်ဆိုတာတည်းကအကျိုးကျေးဇူး9ပါးကိုပြောနေတာနော်အင်းပြီးတော့ဦးဇင်းတို့ဒုက္ခဒေါမနတန္တအထင်ကမာရတဲ့ကိုယ်ဆင်းရဲခြင်းဒုက္ခစိတ်ဆင်းရဲခြင်းဒေါမနတတရားတို့ကိုချုပ်နှိမ့်သွားစေနိုင်တယ်တဲ့ညာယတ္တအဓိကမာရအရိယမဉ္ဇဉ်ကိုရစေနိုင်တယ်နိဗ္ဗာန်တတတ္တိကိရိယာယနိဗ္ဗာန်ချမ်းသာကိုပူဇော်ခြင်းမျက်မှောက်ပြုစေနိုင်တယ်တဲ့အကျိုးကျေးဇူးဘယ်နှမျိုးလဲခုနှစ်မျိုးအလွန်ထူးခြားလွန်ကဲတဲ့မြင့်မြတ်တဲ့အကျိုးကျေးဇူးခုနှစ်မျိုးပေါ့အဲ့ဒီအကျိုးကျေးဇူးခုနှစ်မျိုးသည်အနုတ္တရိယ6ပါးနဲ့ပြည့်စုံရင်အဲ့ဒါရနိုင်တယ်အဲ့ဒီအနုတ္တရိယ6ပါးကလည်းပရိဒုပဒေတာမှာနေမှအနုတ္တရိယ6ပါးကလည်းရနိုင်တာအဲ့တော့ထူးကဲမြင့်မြတ်တဲ့အနုတ္တရိယတရား6ပါးဆိုတာဘာလဲနော်ဦးဇင်းတို့စာလုံးကတော့ရတနာနုတ္တရိယတဲ့မြင်တဲ့နေရာမှာတော့အကောင်းဆုံးမြင်ခြင်းတဲ့လောကကြီးမှာအကောင်းဆုံးမြင်ခြင်းဟောမြင်တာတော့ရှိနေတာပဲလေကိုယ်မျက်စိကလည်းကောင်းနေတယ်ပတ်ဝန်းကျင်မှာလည်းပဲအစင်းမျိုးစုံကရှိနေတယ်ဆိုတော့မြင်တယ်ဆိုတာကတော့ရှိတယ် သို့တော့အကောင်းဆုံးမြင်ခြင်းကပါလေမြတ်စွာဘုရားနဲ့မြတ်စွာဘုရားရဲ့တပည့်တော်ဝကတွေကိုမြင်ရခြင်းဒီအဲ့ဒါအကောင်းဆုံးမြင်ခြင်းပဲတဲ့ဘာဖြစ်လို့လဲဆိုတော့ယခုနကပြောခဲ့တဲ့အကျိုးကျေးဇူးခုနှစ်မျိုးကိုရရှိနိုင်လို့တဲ့ဟောနော်ဒါအကောင်းဆုံးမြင်ခြင်းပေါ့နောက်သဝနာနုတ္တရိယတဲ့ကြားတဲ့နေရာမှာလည်းအကောင်းဆုံးကြားခြင်းဆိုတာရှိတယ်တဲ့အဲ့ဒါပါလဲဆိုတော့မြတ်စွာဘုရားရဲ့တရားတော်တွေမြတ်စွာဘုရားရဲ့တပည့်သားတော်ဝကတွေဟောတဲ့တရားစကားတွေကိုနားထောင်ရခြင်းဒီအဲ့ဒါအမျက်ဆုံးသောနားထောင်ရခြင်းပဲတဲ့ဘာကြောင့်လဲယခုနကပြောခဲ့တဲ့အကျိုးကျေးဇူးခုနှစ်မျိုးကိုရရှိနိုင်လို့ဟုတ်လားနောက်ပြီးတော့ဦးဇင်းတို့တတိယမြောက်အနုတ္တရိယကလာဘာနုတ္တရိယတဲ့လောကမှာရခြင်းအမျိုးမျိုးရှိကြတယ်နော်ဟိုဇနီးမောင်နှံအိမ်တော်ဘက်ကိုရတာရှိတယ်သတ္တမိတွေကိုရတာရှိတယ်။နော်ပညာရေးရတာရှိတယ်။စီးပွားဥစ္စာရတာရှိတယ်။အမျိုးမျိုးပေါ်တွေရတာတွေလူတွေဟာရှာတဲ့အနေထားပေါ်မှာမူတည်ပြီးတော့ရတာတွေမရှိဘူးလား
။ရှိတယ်။
အဲ့လိုရတာတွေထဲမှာအကောင်းဆုံးရခြင်းကတော့လာဘနုတ္တရိယတဲ့။ဘာကိုပြောတာတုန်းဆိုတော့ယုံကြည်မှုတတ္တတရားကိုရတာတဲ့။ဘုရားရဲ့ဂုံ၊ဘုရားရဲ့ရည်သွေး၊တရားရဲ့ဂုံ၊တရားရဲ့ရည်သွေးတန်ခါရဲ့ဂုံ၊တန်ခါရဲ့ရည်သွေး၊ကံကံရဲ့ကျိုးကိုယုံကြည်တဲ့တတ္တတရားကိုရပြီဆိုရင်အဲ့ဒါရခြင်းတက်ရခြင်းထဲမှာအကောင်းဆုံးရခြင်းပဲတဲ့။ဘာဖြစ်လို့လဲ။ယခုနကအကျိုးတရား9မျိုးကိုရရှိနိုင်လို့ဟုတ်လား။အေးနောက်ပြီးတော့ဥရှင်တို့သိခာနုတ္တရိယတဲ့။နော်။ဟိုအတက်ပညာကိုသင်လို့တက်လာပြီပေါ့နော်။အဲ့ဒီမှာအကောင်းဆုံးအတက်ပေါ့နော်။အကောင်းဆုံးအကျင့်ပေါ့။အဲ့ဒါကိုသူရတယ်။အဲ့ဒါဘာကိုပြောတာတုန်းဆိုတော့သီလအကျင့်၊သမာဓိအကျင့်၊ပညာအကျင့်ကိုရှင်းသုံးတတ်သွားတယ်။ဘယ်လိုကျင့်ရမယ်လို့သိသွားတယ်။အဲ့ဒါဒီအကျင့်တကအကျင့်ထဲမှာအမျက်ဆုံးအကျင့်ပဲသိက္ခာနုတ္တရိယလို့ဦးဇင်းတို့ပြောတယ်ပေါ့။နောက်ဦးဇင်းတို့၅ခုမြောက်အနုတ္တရိယအမျက်ဆုံးတရားကပါရိစရိယနုတ္တရိယတဲ့။လှုပ်ကြွေးမှုအမျိုးမျိုးတွေထဲမှာအမျက်ဆုံးသောလှုပ်ကြွေးခြင်းတဲ့။ဆိုကြပါစို့လူရလူဖြစ်လာလို့ရှိရင်မိဘဖြစ်လာပြီဆိုရင်သားသမီးတွေကိုလှုပ်ကြွေးရတာမရှိဘူးလား
။ရှိပါတယ်ခင်ဗျ
ာ။မိဘတွေကြီးလာပြီဆိုတော့သားသမီးတွေကပြန်လှုပ်ကြွေးရတာမရှိဘူးလား
။
ရှိတယ်။မိဘနဲ့သားသမီးပြန်လှုပ်ကြွေးရတာရှိတယ်။ဒီကုမောင်တော်ပါချင်းလှုပ်ကြွေးရတာရှိတယ်မိတ်ဆွေပေါင်းသင်းချင်းလှုပ်ကြွေးရတာတွေရှိတယ်မျိုးမျိုးပေါ်တွေဆရာတွေပဲလှုပ်ကြွေးရတာတွေရှိတယ်အဲ့ဒီလှုပ်ကြွေးမှုအမျိုးမျိုးတွေထဲမှာဥယျာဉ်တို့အမျက်ဆုံးသောလှုပ်ကြွေးခြင်းကတော့မြတ်စွာဘုရားနဲ့တပည့်တော်ကတွေကိုပြည့်စုံလှုပ်ကြွေးရခြင်းဟာအကောင်းဆုံးအမျက်ဆုံးလှုပ်ကြွေးခြင်းပါတဲ့အကြောင်းပြချက်ကအကျိုးကျေးဇူးခုနှစ်မျိုးကိုရရှိနိုင်လို့တဲ့ဟောဒါလေးလည်းမမေ့နဲ့နော
်
ဟေးဥယျာဉ်တို့နောက်ဆုံးဥယျာဉ်တို့၆ခုမြောက်အနုတ္တရိယတရားကဘာလဲဆိုတော့အနုတ္တတာနုတ္တရိယတဲ့အကောင်းဆုံးအမျက်ဆုံးသောအမှတ်ရခြင်းတဲ့ဒါတော့ဥစဉ်တို့တည်းအမှတ်ရတာတွေကတော့တော့တွေးမိတိုင်းတစုံတစ်ခုတစုံတရာကိုတော့အမှတ်ကတော့ရနေကြတာပဲလေ။ဟောဇီဝရင်းနဲ့ပတ်သက်ပြီးတော့အမှတ်ရတာတွေရှိတယ်။နော်ကိုယ့်ရဲ့မိတ်ဆွေပေါင်းသင်းကိုအမှတ်ရတာရှိတယ်။ကိုယ်တန်ရောစဉ်ရှိရတဲ့လူတွေကိုအမှတ်ရတာရှိတယ်။အမျိုးမျိုးသောအမှတ်ရခြင်းတွေလောကကြီးမှာမရှိဘူးလား
။
ရှိတယ်။အဲ့တော့ဦးဇင်းတို့အမှတ်ရခြင်းအမျိုးမျိုးတွေမှာအမျက်ဆုံးသောအမှတ်ရခြင်းကတော့မြတ်စွာဘုရားနဲ့မြတ်စွာဘုရားရဲ့တပည့်တော်ကတို့ရဲ့ဂုံကျေးဇူးကိုအမှတ်ရရတာဟာအဲ့ဒါအမျက်ဆုံးသောအမှတ်ရခြင်းပါတဲ့။ဘာဖြစ်လို့လဲ။ယခုနကအကျိုးကျေးဇူးခုနှစ်မျိုးကိုရရှိနိုင်လို့တဲ့။အတပိတ္တပေါင်းသူတော်ကောင်းတို့အလွန်မြင့်မြတ်တဲ့အကျိုးကျေးဇူးခုနှစ်မျိုးကိုရရှိနိုင်တဲ့အလွန်မြင့်မြတ်တဲ့အမျက်ဆုံးတရား6မျိုးသည်ပတိရူပနော်နေရာကောင်းကိုနေရမှသာလေရနိုင်တဲ့အတွက်ကြောင့်ပတိရူပဒေတာလို့ဆိုတဲ့နော်မြင့်မြတ်တဲ့နေရာမှာနေရတာဟာဒါအမျက်ဆုံးသောမင်္ဂလာတရားကိုဖြစ်စေနိုင်တယ်လို့နားလည်ဖို့မလိုဘူးလား
ဟုတ်ပါတယ်ခင်ဗျာ
နားလည်ဖို့လိုတယ်ဒါကြောင့်ပိဋကပေါင်းသူတော်ကောင်းတို့ပတိရူပဒေတာရမှာနေရလို့ဘုရားတရားတန်ခါယတနာမြတ်သုံးပါးနဲ့တွေ့ရလို့ပညာရှိသူတော်ကောင်းတွေနဲ့တွေ့ရလို့ဒကာတော်တို့ဦးရှင်တို့တို့တွေမှာနော်အကျိုးကျေးဇူးတွေအများကြီးရှိသွားနိုင်တယ်ဆိုတာနဲ့ပတ်သက်ပြီးတော့ဟိုမြတ်စွာဘုရားလက်ထက်ကပြည့်ပြည့်လေးတစ်ခုကိုပြောပြခြင်းတယ်အဲ့ဒါပါလဲဆိုတော့မြတ်စွာဘုရားတနေ့ဆုံးခံကြွရင်းနဲ့တရားတော်တော်များများနဲ့တွေ့တော့မြတ်စွာဘုရားကအဲ့ဒီတရားတွေကိုသင်ကဘယ်သူလဲဘယ်လိုနာမည်ခေါ်လဲမေးတယ်ပေါ့အဲ့လိုအသီးသီးမေးတော့အဲ့ဒီနားမှာတန်ခါးသေးတယောက်လဲပါတယ်အဲ့ဒီတန်ခါးတွေကလည်းသူ့ကိုလည်းပဲမြတ်စွာဘုရားကငါကဘယ်သူလဲလို့မေးရင်တော့သိကောင်းမှာပဲလို့သူကစဉ်းစားနေတယ
်။
အဲ့ဒါမြတ်စွာဘုရားကတော့မျက်နှာကြည့်ငယ်ပဲရွေးမလဲဗျာ။အဲ့ဒါနဲ့အဲ့ဒီတင်္ဃာတွေကိုလည်းမြတ်စွာဘုရားကတင်္ဃာကောဘယ်သူတုံးဘလို့မျိုးနွယ်တုံးဘလို့လို့ခေါ်တုံးလို့မေးတယ်။မေးတော့အဲ့ဒီတင်္ဃာတွေကဘာပြောလဲဆိုတော့မြတ်စွာဘုရားတဲ့တပည့်တော်ရဲ့နာမည်ကအရိယာပါဗျာတဲ့။နော်။ငါ ငါမြားနေတဲ့လူကတငါတယ်ကသူ့ရဲ့နာမည်ကဘယ်လိုလဲတော့အရိယာတဲ့အဲ့လိုအရိယာလို့ပြောတော့မြတ်စွာဘုရားကတကားတဲ့တင်တို့ရဲ့အရိယာဆိုတဲ့နာမည်ကတမျိုးပါလားတဲ့တို့မြင့်မြတ်တဲ့အဆုံးအမမှာအရိယာဆိုတာသူများအသက်ကိုမတတ်ဘူးတဲ့သူများအသက်ကိုရှောင်ကျင်တဲ့ပုံကိုယ်တွေကိုအရိယာလို့ခေါ်တာအဲ့လိုမြတ်စွာဘုရားကအမိန့်ရှိပြီးတော့အဲ့ဒီတကားကိုတရားဒေသနာတပုတ်မြတ်စွာဘုရားဟောတယ်အဲ့ဒီမှာအဲ့ဒီပုဂ္ဂိုလ်အဲ့ဒီတငါတွေဟာအဲ့ဒီနားတယ်မဲ့သောတပတိမညံဖုန်ညံကိုရံသွားတယ်ဟောပိတ္တုစဉ်းစားတော့မြတ်စွာဘုရားကိုပူးမြင်ရတဲ့ဆိုတဲ့ဇတနာနုတ္တရိယမြတ်စွာဘုရားရဲ့တရားစကားဆံကိုကြားရတဲ့နားရတဲ့ဆိုတဲ့အမျက်ဆုံးသောကြားခြင်းလို့ဆိုရတဲ့တဝနာနုတ္တရိယဟောဒီတရားတွေနဲ့တွေ့တဲ့အခါကျတော့အနုတ္တရိယတွေနဲ့တွေ့တော့တဏ္ဍေဘဝဟာမဖြစ်သွားတော့အရိယာဘဝဖြစ်သွားတယ်ကျောင်းသွားတာဘဝကျောင်းသွားတာဆိုတာအဲ့ဒါပဲနော်တရားကြီးမိုင်ပြအေးဒါဒီလိုအနုတ္တရိယတွေနဲ့တွေ့ပြီးတော့မြင့်မြတ်စင်ကြဲတဲ့အကျိုးကျေးဇူးတွေကိုသူဘာကြောင့်ရလဲလို့စဉ်းစားကြည့်ရင်နေရာကောင်းမှနေမိလို့မဆိုနိုင်ဘူးလားအေးဒါကြောင့်ပိဿပေါင်းသူတော်ကောင်းတို့နေရာကောင်းဆိုတာဘဝမှာအလွန်အရေးပါတယ်ဆိုတာနားလည်ဖို့မလိုဘူးလားလို့လေတို့တော့ဒီနေရာမှာဥစဉ်တို့ပတိရူပအရမနေရာတိုင်းလဲမင်္ဂလာဖြစ်သလားဆိုတဲ့အချက်ကလေးနဲ့ပတ်သက်ပြီးတော့တတိယကံသောကြီးကတော့ရေးတာပဲဗျအလွန်ကောင်းမွန်တဲ့နေရာဘုရားတရားတန်ခါယရဏမြတ်သုံးပါထွန်းကားတဲ့နေရာမှာနေရတော်ညာလည်းပဲသိုးနေတယ်ပေးနေတယ်မိုက်နေတယ်အားတကယ်ကိုပဲရုပ်ရုပ်မှမှနေနေတယ်ဆိုရင်တော့အဲ့ဒီပုဂ္ဂိုလ်အတွက်ပတိရူပမင်္ဂလာမဖြစ်ထိုက်ဘူးတဲ့သောကြီးကဟုတ်လားမဖြစ်ထိုက်ဘူးတဲ့ဘာဖြစ်လို့လဲဆိုတော့မင်္ဂလာဆိုတာကောင်းကျိုးချမ်းသာကိုရရှိတတ်တာကိုမင်္ဂလာလို့ဆိုတာသူကကောင်းကျိုးချမ်းသာမှရအောင်မလုပ်နိုင်လေဘူး။အဲ့ဒါကိုသရောကြီးကဘာကိုအထောက်ထားပြလဲဆိုတော့အခဏသုတ်တံကိုအထောက်ထားပြတယ်။ဝိနေအင်္ဂုတ္တပါဠိတော်အထက်ကနိဗ္ဗာန်မှာအခဏသုတ်တံဆိုတာရှိတယ်။အခဏဆိုတာကအခွင့်အရေးပိတ်နေတဲ့သဘောမျိုးကိုရည်ရွယ်ဟောပြီးတော့ကိုယ့်ဘဝရဲ့အခွင့်အရေးရှိပုံကိုသိမြင်နားလည်ဖို့ဟောထားတဲ့သုတ်တံပါ။ပိဋကပေါင်းသူတော်ကောင်းတို့အလုံးကြားပူပြီးသားပါဒီသုတ်တန်လေးကဩဃာတကရောဂျူရဲမာတောင်ယက်ပြစ်၈ပါးမှလွတ်ကင်းမရစေဆိုပြီးတော့ယက်ပြစ်၈ပါးဆိုတာမပါဘူးလားပါတယ်အဲ့တော့အခဏသုတ်တန်ရပြောထားတဲ့စကားပဲအဲ့ဒီယက်ပြစ်၈ပါးထဲမှာပါဝင်နေတဲ့ပုဂ္ဂိုလ်တွေနော်ဘုရင်တို့နည်းနည်းလေးအာရုံပြုကြည့်မယ်ဖရာပွဲ့ငါဘယ်သုံးရွာနှင်းဒီကယူနှစ်ဖြစ်လက်ပစ္စမိစ္ဆာဉာဏ်ရှိဉာဏ်မရှိသာဉာဏ်ရှိညာလီဖရာမဖြစ်တံကလက်တည်ရပ်ပြစ်ရှိပါတယုတ်တီလို့လင်္ကာလေးစီထားတာရှိရဲ့နော်ဖရာပွင့်တဲ့အချိန်မှာပုဂ္ဂိုလ်တတ္တဝါကဘယ်ရောက်နေတုန်းဆိုတော့အပေ3ရွာမှရောက်နေတယ်နော်အပေ4ရွာမဟုတ်ဘူးနော်အပေ3ရွာနော်ငရေတလိဌံဂိတ်တာပေါ့ဒါဆိုလို့ရှိရင်သူဟာမြတ်တော်အကျင့်ကိုမကျင့်နိုင်တဲ့အတွက်ကြောင့်မြင့်မြတ်တော်အကျိုးရှိဘဝကိုမရနိုင်ဘူးပေါ့ဖရာပွင့်ကဘယ်3ရွာနဲ့ဒီဃာယုဏဖြစ်လက်ပစ္စံဒီဃာယုဏဆိုတာကနော်သက်ရှိတဲ့ဥယျာဉ်တို့အရူပပြမာရီအတ္တညတ္တပြမာရီဖျားပွင့်တော်လည်းပဲသူတို့မှာဟိုဖျားပွင့်ခြင်းရဲ့ကျူးကျေးဇူးကိုမခံစားရတဲ့ဘဝမျိုးလို့အခဏလေးကိုထည့်ထားတာပေါ့အခွင့်အရေးပိတ်နေတဲ့ဘဝတွေပေါ့လေနော်ဖျားပွင့်ကဘယ်သုံးရွာနဲ့ဒီကယုဏဖြစ်လက်ပစ္စံဖျားတော်လောကကြီးမှာပွင့်နေတဲ့တတ္တဝါကပစ္စံတည်းဝိလံခေါင်းပြီးခေါင်းပါတဲ့ယတ္တိတ္တမှာရောက်နေတယ်ဆိုရင်လည်းသူလည်းပဲအဲ့ဒါအခွင့်အရေးပိတ်နေတယ်ပေါ့နော်ရောက်လာပိစံမိစ္ဆာဉဏ်ရှိဉာဏ်မရှိသာဉာဏ်ရှိညာလီဖရာမဖြစ်ကြံကံလစ်တည်ဟောဖရာကတော့လောကကြီးမှာပွင့်နေတယ်သို့တော့အဲ့ဒီပုဂ္ဂိုလ်ကမိစ္ဆာဒိဋ္ဌိဖြစ်နေတယ်တဲ့အယူဆတွေမှားနေတယ်ဟောပတိရူပအရက်မှာနေရတော့လည်းပဲအယူဆမှားနေတဲ့အတွက်ကြောင့်ဒီပုဂ္ဂိုလ်ဒီမင်္ဂလာသူ့အတွက်ဒီအရက်ဒေတာမင်္ဂလာရှိတယ်လို့မဆိုနိုင်ဘူးလို့ဆိုလိုတဲ့ဒိဋ္ဌိဟုတ်ရဲ့လားဖရာကတော့လောကကြီးမှာပွင့်နေမိစ္ဆာဉာဏ်ရှိဉာဏ်မရှိတာတဲ့ဟောတချို့အမိဝန်းကောင်းကစံပြီးတော့ကန်းလာတယ်ဆွန့်လာတယ်အလာတယ်ထိုင်းလာတယ်ကောင်းသောစကားဆိုးသောစကားကိုမှခွဲချမ်းပြီးတော့နားလည်နိုင်တဲ့အစွမ်းမရှိတဲ့နော်တော်တော်ကိုလူရည်လူသွေးညံ့တဲ့လူတွေလောကကြီးမှာမရှိဘူးလားရှိတယ်အဲ့လိုဖြစ်နေရင်လည်းအဲ့ဒီပုဂ္ဂိုလ်ဟာအခွင့်အရေးပိတ်နေကြတာပဲအဲ့ဒီလိုအနေအထားမျိုးကိုသတော်ကြီးကထောက်ထားပြီးတော့နော်ဖျားပွင့်တော်လည်းပဲသူတို့မှာဖျားပွင့်ခြင်းရဲ့အကျိုးကျေးဇူးကိုမခံစားရဘူးအဲ့လိုပဲပတိရူပရက်မှာလူဖြစ်တော်လည်းပဲကောင်းကောင်းကိုကိုကိုကြိုးစားပြီးတော့မတိဆောက်ဘူးဆိုလို့ရှိရင်ဆိုးပေပြီးတော့မိုက်ကမ်းပြီးတော့နေမယ်ဆိုရင်သူ့တဲ့ပတိရူပမင်္ဂလာဆိုတာမဖြစ်ထိုက်ဘူးလို့သူတို့ကြီးကအလိုရေးတယ် နော်ဒါကတော့ပိဋကပေါင်းသူတော်ကတော့စဉ်းစားကြရလေးတွေပေါ့လေနော်အဲ့တော့ဦးဇင်းတို့အယတ်ဒေတာနဲ့ပတ်သက်ပြီးတော့မြင့်မြတ်တဲ့မင်္ဂလာဖြစ်ဖို့ဆိုတာအလွန်အရေးကြီးတယ်ဆိုတာနဲ့ပတ်သက်ပြီးတော့ဒါစဉ်းစားမိကြပါလိမ့်မယ်နော်အေးဒါကြောင့်နံပါတ်1ပတိရူပဒေတာဝါတာတဲ့ဒီမင်္ဂလာကိုဒီလောက်နဲ့ပြီးရအောင်ဟုတ်လားအဲ့တော့ဦးဇင်းတို့ဒီကနေ့ညပြောမယ့်မင်္ဂလာ၃ပါးတည်းကဒုတိယမင်္ဂလာအဲ့ဒါကဘာတုံးဆိုတော့ပုပ္ပေသာကတပုံညာတာပြုခဲ့တဲ့ရှိကောင်းမှုရှိခြင်းဒီမင်္ဂလာတရားပါတဲ့ကုသိုလ်ကောင်းမှုပြုခဲ့တဲ့ပုဂ္ဂိုလ်ကြီးမင်္ဂလာရှိတယ်ပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့ဦးဇင်းတို့လင်္ကာလေးတစ်ပုဒ်ထိတိမိမိရဖို့တယ်ပုပ္ပေသာကံအရင်ခံကြံတိုင်းအောင်စမြဲတဲ့ဟုတ်လားရှိကောင်းမှုရှိတဲ့ပုံကိုယ်ကြီးကြံစည်တာဟာအောင်မြင်တာကြီးပဲလို့ဆိုတဲ့အတိတ်တွေပေါ့မှန်ပါဗျာအဲ့တော့လူတွေလောကကြီးမှာဩဝရိယချင်းတူပေမဲ့လို့အကျိုးပေးခြင်းမတူကြဘူးရရှိတဲ့ခံစားရပုံချင်းမတူကြဘူးနော်ကြိုးစားအထုတ်မှုချင်းတူကြတယ်သို့တော့ရရှိတဲ့အကျိုးရလက်ရပုံချင်းမတူကြဘူးဟိုဦးဇင်းတို့ငယ်ငယ်တုန်းကဦးဇင်းတို့ရဲ့ခမဲတော်ကြီးအဖေကပေါ့လေအမြဲတမ်းသူ့နှုတ်ကညီးတဲ့စကားတခွန်ကြီးကြီးမှတ်မိနေတယ်ဆရာတကကြီးကဘာကြီးတုံးဆိုတော့ကံမရှိဉာဏ်ရှိတိုင်းမွဲသူဒါခဏတိုင်းရွတ်တယ်သိလားကံမရှိဉာဏ်ရှိတိုင်းမွဲဟုတ်လားကံမရှိဘူးဆိုလို့ချင်းရှိကံမပါဘူးဆိုရင်ဟောဉာဏ်နေနဲ့စဉ်းစားပြီးတော့ကြံပံပြီးတော့လှုပ်တော့လည်းပဲလှုပ်တိုင်းပါဖြစ်နေတုံးလွဲနေတယ်ဟုတ်လားဒါကြောင့်ကံမရှိဉာဏ်ရှိတိုင်းမွဲတဲ့ဟုတ်လားဒါကြောင့်ဗမာစကားပုံနေတဲ့မှာလန်ထန်းလာတာကိုသာမြင်နိုင်တယ်ကံထန်းလာတာကိုမမြင်ရနိုင်ဘူးဆိုတာဒါတွေကိုပြောတာကျိုးစားအထုတ်တဲ့နေရာမှာတချို့အများကြီးကျိုးစားအထုတ်တယ်အထုတ်တဲ့ဝရိယဇွမ်းလောက်ကိုပဲခံစားရတယ်တိတိယောက်ယောက်ခံစားရတယ်လို့တချို့သိပြီးတော့မရှိဘူးအဲ့လိုတယောက်နဲ့တယောက်ကျိုးစားအထုတ်မှုချင်းတူပေမဲ့လို့အကျိုးခံစားရကြရင်မတူတာဟာဘာကွာသွားလို့လဲလို့မေးရင်အဲ့ဒီပုပ္ပေသကံအရင်ကံကွာသွားတာဟုတ်လားဒါကြောင့်ပိဋကပေါင်းသူတော်ကောင်းတို့ရှိကောင်းမှုရှိတဲ့ပုဂ္ဂိုလ်ရဲ့ဖြစ်ဟာလည်းပဲဒါမင်္ဂလာတရားလို့နားလည်လို့မရဘူးလားရတယ်ရှိကောင်းမှုရှိတယ်ဆိုလို့ချင်းလုံတိုင်းတည်နေတယ်ပေါ့အလုံတိုင်းဖြစ်နေတယ်ပေါ့ဟုတ်ရဲ့လားဒါကြောင့်ဦးဇင်းတို့ဒီနေရာမှာဇတ်တော်လေးတစ်ခုပြောခြင်းတယ်ဟိုကုသိုလ်ကံများဟာဘဝမှာအရေးကြီးတဲ့နေရာကနေပြီးတော့ကြိုးကင်နေတယ်ဆိုတဲ့အချက်ကလေးကိုပြောခြင်းတာပါဟိုဦးဇင်းတို့အလွန်ဆင်းရဲတဲ့သင်္ခွေသမားတယောက်ကတိုးတက်သွားပြီးတော့သင်္ခွေရင်းနဲ့ပြန်လာတော့မြို့တကားကြီးကပိတ်ထားတယ်မိုးထုတ်တာကိုပိတ်တော့မြို့ပြင်ဘက်ကဇေယျတစ်ခုပေါ်မှာသူအိတ်ရတယ်အဲ့လိုအိတ်ရင်းနဲ့ညရောက်တော့ဇေယျကောင်းရင်ကသစ်ပင်ပေါ်မှာတိုးချက်တွေကအိတ်တန်းတက်ပြီးတော့အဲ့ဒီမှာချက်တွေကလည်းအိတ်နေကြတာအိတ်ရင်းနဲ့ညကျော်သူလန့်လို့လန့်လို့ရင်းနဲ့ထူးထူးခြားခြားပဲချက်တွေကလူစကားမျိုးလို့ပြောတာကိုသူကြားတယ်ချက်တွေကလူစကားပြောတာကိုသူကြားတယ်နော်အဲ့တော့ချက်တွေကရံပြစ်နေတာအပေါ်ကတက်တက်ချက်တက်အိတ်တဲ့ကျက်နဲ့အောက်ကအိတ်တဲ့ကျက်နဲ့အဲ့ဒါအပေါ်ကကျက်ကသူကမစင်စွန့်ကြတော့အောက်ကကျက်ရဲ့ခေါင်းပေါ်ကိုကျတယ်ကျတော့အောက်ကကျက်ကကက်ကက်လန်ရန်တွေ့တယ်ပေါ့ရန်တွေ့တော့မင်းကဘယ်လောက်ကြီးရန်တွေ့နေပါနဲ့ဘယ်လောက်များစွန့်ရှိလို့တော့အဲ့လိုပြောတော့အောက်ကကျက်ကပြောတယ်တဲ့ငါရဲ့အသားကိုမိခင်စားရင်မနဲ့လင်းတာနဲ့တစ်ပြိုင်တည်းအတပြားထောင်ထုတ်ရလိမ့်မယ်မင်းဒီလောက်လေးအစွန့်နဲ့တော့မပေါက်မသိမှဘူးကွာတဲ့အပေါ်ကကျက်ကငါမင်းနဲ့အများကြီးပူစွန့်နေတဲ့ငါရဲ့အတွင်းကစူဖြိုးတဲ့အပန်းကိုစားရရင်ဝန္ဒနာကလေးတာပေါ့နော်အဲ့ဒါကိုစားရလို့ရှိရင်အဲ့ဒါမင်းဖြစ်နိုင်တယ်တဲ့ရှင်မင်းဖြစ်နိုင်တယ်တဲ့အပြင်ကစူဖြိုးတဲ့အပန်းကိုစားရင်ယောက်ျားဆိုရင်စစ်သူကြီးမိန်းမဆိုရင်မိဖုရားဖြစ်နိုင်အယိုးမှကတ်နေတဲ့အပန်းလေးကိုစားရရင်လေဟိုလူဆိုလို့ရှိရင်ဗန္ဒာဆိုယဟန်ပုံနာဆိုလို့ရှိရင်မင်းဆရာဖြစ်နိုင်လေအဲ့လိုပြောတော့သင်္ခွေယောက်ျားကအတပြားထောင်ထုတ်ပါလို့မှလည်းရှင်မင်းဖြစ်မှာတော့ဆိုပြီးတော့အပေါ်ကအိတ်တဲ့ကျက်ကိုတက်ပြီးတော့ဖမ်းတယ်။ဖမ်းပြီးတော့ရိုက်တက်ပြီးတော့မနဲ့လင်းတော့ယူလာ။ယူလာပြီးတော့မိမကိုကောင်းကောင်းချက်ခိုင်းတယ်ဒါအလွန်ဘုန်းကံကြီးတဲ့အသား။ဒါမပြောင်းပြည့်စင်နဲ့ဆိုတော့ချက်။ဟောချက်လည်းပြီးပြီဆိုတော့တောင်းနဲ့ထည့်ပြီးတော့အလွန်မင်္ဂလာရှိတဲ့နေရာအလွန်ကျက်ပေရှိတဲ့နေရာနော်ဇင်ရှိလက်ရှိစဉ္ကျန်တလာပွားစားမယ်ဆိုပြီးတော့ဂင်္ဂါမြစ်ကိုသွားပြီးတော့ရေချိုးပြီးမှစားမယ်ပေါ့။နောက်တမင်တော်လေးသဲတော်ပြင်ပေါ်တင်ပြီးတော့လင်မယားနှစ်ယောက်ဆင်းပြီးတော့ရေချိုးတယ်အဲ့လိုရေချိုးနေတော့မယ်ဦးရင်တို့လေပြင်းပုံတိုင်းတိုက်ပြီးတော့နောက်ရေတွေကတောင်းလျှောက်ကြီးလာပြီးတော့အဲ့ဒီတမင်တော်ကမြည်ရေတဲမျောသွားတယ်နောက်လင်မယားနှစ်ယောက်ကတမင်တော်လိုက်ဆွဲတယ်မရဘူးနောက်သူတို့ရဲ့ဝမ်းပိုက်ဟာသဲနေပဲပြီးသွားတယ်လို့ဆိုတယ်ဟုတ်လားရေတွေပါလိပါစက်ထဲဝင်ပြီးတော့အဲ့ဒီကြက်သားကိုမစားလဲရဘူးအသက်လွတ်ပြီးတော့ကမ်းပေါ်တက်ကြည့်ရတယ် အဲ့ဒီသမင်းတော်ကပဲရောက်သွားတော့ဆိုတော့ဟိုအောက်ဘက်မှာဆင်းလေးကိုရေးချိုးပေးနေတဲ့မင်းရဲ့ဆင်ဆရာရှိတဲ့နေရာကိုရောက်သွားတယ်။ရောက်သွားတော့ဆင်ဆရာကဘာလေးလည်းမသိဘူးဘာတောင်းလည်းမသိဘူးဆိုပြီးတော့ကြည့်တဲ့အခါကျတော့ဟာကျက်သားတွေချက်ထားလိုက်တာမွှေးနေတာပဲဆိုပြီးတော့ဓာတ်ထူးကြတယ်ဆိုပြီးတော့စိတ်ခတ်ပြီးတော့ငါမလာခင်ဘယ်သူမှမဖွင့်နဲ့ဆိုပြီးတော့အိမ်ကိုပို့လိုက်တယ်။အဲ့ဒီအချိန်မှာပဲအဲ့ဒီဆင်ဆရာကိုကိုွယ်တဲ့ဒိဗ္ဗစကုဘိညာဉ်ရတဲ့ယတိကသူ့ရဲ့ဆင်ဆရာသူ့ရဲ့တကားအကြောင်းကိုလှမ်းပြီးတော့ဆင်ញင်တော့ဩအလွန်ဘုန်းကံရှိတဲ့ယောက်ျားပဲစည်းစံအလွန်ကြက်ပေရှိတဲ့ကြက်သားဟာသူ့ဒီကိုဆိုင်ဆိုင်ငယ်ငယ်ရောက်လာတယ်။ဒါပေမဲ့သူမစီမံတတ်ရင်တော့ဒုက္ခရောက်မှာပဲလေအကျိုးကျေးဇူးခံရရမှာမဟုတ်ဘူး။အဲ့တော့ငါသွားပြီးတော့စီမံပေးမယ်။ဟောနော်စားရတဲ့ကြက်သားကလည်းအရင်တည်းရောက်တယ်နော်။စီမံတတ်တဲ့လူကလည်းအရင်တည်းရောက်လာအောင်မှာပဲသူ့ဒီကိုဟုတ်လား။အဲ့ဒါနဲ့ယတိကအိမ်ကနေပြီးတော့ဆင်းဆရာမရောက်သေးဘူးထိုင်ဆောင်နေတယ်။အဲ့ဒါဆင်းဆရာကကျက်သားကိုစားမယ်ဆိုတော့ငါစီမံမယ်အဲ့ဒီယတိကနော်စီမံမယ်ဆိုပြီးတော့ဝမ်းတွင်းကစူဖြိုးတဲ့အသားကိုအဲ့ဒီဆင်းဆရာကိုပေးတယ်။သူ့ရဲ့တကားကိုလည်းကြီးပွားနေခြင်းနဲ့စေရနာမေတ္တာတွေရှိတာပေါ့။တကယ်ဆိုသူစားလိုက်ရင်လည်းသူရှင်ပင်ဖြစ်မှာပဲ။သို့တော့သူကရှင်ပင်ဖြစ်ခြင်းနဲ့ဆန္ဒလည်းရှိမှမတူပါဘူး။ဟုတ်လား။အဲ့ဒါနဲ့သူ့တကားကိုအဲ့ဒီဝမ်းတွင်းသားကိုစားခိုက်တယ်။သူမိမကိုကြတော့အပြင်ကအသားကိုစားခိုက်တယ်။သူကတော့အယိုးမှကတ်နေတယ်အသားကိုစားတယ်တဲ့။အဲ့ဒါနဲ့နောက်သုံးရက်နေရင်မင်းရှင်မင်းဖြစ်လိမ့်မယ်မမေးမလျော့နေရစ်ဆိုပြီးတော့မှားသွားတယ်။နော်အဲ့လိုမှားသွားတော့သုံးရက်မြောက်နေ့ကျတော့တိုင်းတစ်ပါးရှင်မင်းတယောက်ကသူ့တိုင်းကြီးကိုလမ်းပြီးတော့တိုက်တယ်လို့ဆိုတယ်။အဲ့ဒီမှာသူ့တိုင်းကြီးကရှင်မင်းကမတင်ရှားတဲ့အသွင်ကိုယူပြီးတော့ဒီအရှင်ဆရာကိုရှင်ပေါ်မှာမင်းမြောက်တစား၅ပါးဝတ်ပြီးတော့တိုက်ခိုင်းတယ်။သူကတော့အောက်ကပဲမတင်ရှားတဲ့အသွင်နဲ့တိုက်တယ်ပေါ့လေဘလို့ရည်ရွယ်ချက်နဲ့အဲ့ဒါလိုလုပ်တယ်လဲဆိုတာတော့သူမှပဲသိရမှာပေါ့ဟုတ်လားအဲ့ဒါကန်ဆိုးကျင်တော့အဲ့ဒီရှင်ဘီရင်ကလက်နဲ့ထိပြီးတော့အဲ့ဒီတိုက်ပွဲမှာကြရတယ်အဲ့တော့မူကြီးမယားတင်နာပိတွေကတို့ရှင်ဘီရင်မသေးခင်ကစပြီးတော့မင်းဝန်မင်းသားနဲ့ချင်းမြင်ခဲ့တဲ့ဒီရှင်ဆရာနော်အဲ့ဒီရှင်ဆရာကလည်းဉာဏ်ရှိတော့ဘာလုပ်လဲဆိုတော့အဲ့ဒီတိုက်ပွဲကိုခေါင်းဆောင်ပြီးတော့အနိုင်တိုက်တယ်အဲ့ဒီတိုက်ပွဲမှာနိုင်တဲ့အခါကျတော့ဘုရားမယားတေနာပတိတွေကကိုင်းမထူပါဘူးဒီရှင်ဆရာကိုပဲဘယင်မြောက်ကြစို့ဆိုပြီးတော့အဲ့ဒါဘယင်မင်းမြတ်ဖြစ်တင်မြောက်လိုက်လို့အဲ့ဒီရှင်ရှင်ဆရာဟာရှင်ဘယင်ဖြစ်တယ်လို့ဆိုတယ်။ဒါကြောင့်ပြည်တပေါင်းသူတော်ကောင်းတို့ရှင်းကံတရားတွေဆိုတာတခါတည်းရမှာဆန်းဆန်းကြဲကြဲရောက်လာတတ်တယ်ဆိုတာကိုနားလည်ဖို့မလိုဘူးလား။လိုတယ်နားလည်ဖို့လိုတယ်ဟုတ်လား။ဒီနေရာမှာပြည်တပေါင်းသူတော်ကောင်းတို့ဝိဝေစာကအရင်ခံကြံတိုင်းအောင်သမဲဆိုတာနဲ့ပတ်သက်ပြီးတော့တို့ကတော့ကြံလိုက်တိုင်းလွဲနေတာပဲရှေးကံကလည်းနဲတဲ့တူပါရဲ့ဆိုပြီးတော့သိတတ်တော့မကြပြန်ဘူးလို့ထင်တယ်။ကျန်သားကြီးရှေးကံပါတယ်ဆိုတာရှေးတုန်းကကောင်းခဲ့လို့အခုကောင်းတယ်ဆိုတဲ့အဓိပ္ပာယ်ပေါ့။ဟုတ်လားရှေးတုန်းကကောင်းခဲ့တာမကောင်းခဲ့တာဆိုတာကိုယ်ပါမှတတ်နိုင်တဲ့ကိစ္စမဟုတ်တော့ဘူး။ဟုတ်လားအဲ့ဒီတော့နောင်မှကောင်းဖို့အတွက်အခုကောင်းဖို့အရေးကြီးတယ်ဆိုတာလေးကိုစဉ်းစားပြီးတော့အခုအလွန်ကောင်းအောင်နေလိုက်ဖို့လားအလွန်အရေးကြီးတယ်ဟုတ်လားအဲ့ဒါဆိုရင်ဘိသက်ပေါင်းသူတော်ကောင်းတို့အနာဂတ်ဟာပြည့်စုံမှန်ဖြစ်လာတဲ့အချိန်မှာနော်ကိုဟာပုပ်ဝေစကံကြီးတဲ့ပုဂ္ဂိုလ်မဖြစ်နိုင်ဘူးလားဖြစ်နိုင်တယ်။နော်ဆိုလိုတာကဒီဘုရားကောင်းကောင်းနေမယ်ဆိုရင်ဒီဘုရားကုသိုလ်ကောင်းမှုတွေအများကြီးပြုမယ်ဆိုရင်နောင်ဘုရားမှာကိုဒီပုပ်ဝေစကံပါတဲ့ပုဂ္ဂိုလ်လို့မဆိုနိုင်ဘူးလား။ဒါကတော့ဘဝချားပြီးမှဦးဇင်းတို့ပြောတဲ့အပြောပေါ့လေ။ဘဝမချားခင်မှာကိုပဲသူကြပါဆိုဒီနေ့ကုသိုလ်ကောင်းမှုပြုတယ်ဆိုရင်ဒီနေ့ကုသိုလ်ကောင်းမှုဒီမနေ့ပြန်မှအကျိုးမပေးဘူးလို့ဆိုနိုင်မလားကိုယ့်ရဲ့စေတနာထက်သန်မှုပေါ်မှာမူတည်ပြီးတော့တချို့ကံတွေကဒိဋ္ဌဓမ္မဝေဒနိယကံဆိုပြီးတော့ဒီဘဝတွေအကျိုးပေးတဲ့ကံတွေရှိတယ်နော်အေးအဲ့တော့အရေးကြီးတာကအခုကောင်းလိုက်ဖို့ဒီအရေးအကြီးဆုံးပဲအခုကောင်းတယ်ဆိုလို့ရှင်ကောင်းခြင်းရဲ့အကျိုးဆက်ဟာနှေးတာနဲ့မြန်တာပဲကွာမယ်ကိုယ်တန်တန်မှာရောက်မလာဘူးလားရောက်လာနိုင်တယ်ဒါကြောင့်ပိဋကပေါင်းသူတော်ကောင်းတို့ဒီပုပ်ဝေစကတပုံညတာဆိုတာနဲ့ပတ်သက်ပြီးတော့ဩကုသိုလ်ကောင်းမှုများရဲ့အစွမ်းတတိဒီအံ့ဩဖွယ်ရာရှိတယ်ဆိုတဲ့အချက်ကိုယုံကြည်ပြီးတော့ကုသိုလ်ကောင်းမှုကိုသာနဲ့ဖိပြီးတော့ကြိုးစားအထုတ်တင့်တယ်ဆိုတဲ့အဓိပ္ပာယ်ကိုနားလည်ဖို့မလိုဘူးလားလိုတယ်ဟုတ်ရဲ့လားအဲ့တော့ဦးဇင်းတို့ဒီနေရာမှာကုသိုလ်ကောင်းမှုဆိုတာနဲ့ပတ်သက်ပြီးတော့ကုသိုလ်ကောင်းမှုရဲ့တန်ဖိုးကိုလည်းနားလည်မှကုသိုလ်ကောင်းမှုကလည်းပြည့်စုံသိပေါ့ကုသိုလ်ကောင်းမှုကိုပြုပါများမှလည်းပဲတစ်ချိန်ချိန်မှာကိုဟာပုပ်ဝေစဟိုကတပုံညတာဆိုတဲ့မင်္ဂလာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဖြစ်မှာပေါ့။နော်အရင်တုန်းကပြုခဲ့ဘူးတယ်ဆိုရင်တော့ဒါအတိုင်းထက်လွန်ပေါ့ဟုတ်လား။သို့တော့အရင်တုန်းကလည်းပြုခဲ့ဘူးလို့အခုကောင်းတယ်အခုလည်းဆက်ပြီးတော့ကောင်းအောင်မယ်။နောက်မှအတိုင်းထက်လွန်ဒါကောင်းသွားမှာပဲလေ။အဲဒီလိုကောင်းမှုတွေကိုမျက်နှာတက်ဖို့အတွက် ကောင်းမှုရဲ့အကျိုးကျေးဇူးတွေကိုတတ်နိုင်တယ်များတရားဓမ္မတို့ဦးဇင်းတို့တွေသိမြင်နားလည်မှုရှိအောင်လေ့လာသင့်တယ်။ကောင်းမှုရဲ့အကျိုးပေးနဲ့ပတ်သက်ပြီးတော့ဦးဇင်းတို့မြတ်စွာဘုရားဟောတာတဲ့နိဋ္ဌိကန္တသုတ်တံဆိုတာရှိတယ်။အဲ့ဒီနိဋ္ဌိကန္တသုတ်တံမှာမြတ်စွာဘုရားဟောတာကအလွန်မှအားရစရာကောင်းတယ်။အဲ့ဒီသုတ်တံလေးကတော့ကုသိုလ်ကောင်းမှုနဲ့ပတ်သက်ပြီးတော့အမြဲမပြတ်စဉ်းစားဆင်ခြင်သင့်တယ်လို့တော့ဦးဇင်းတို့ကထင်တယ်ပေါ့ဟုတ်လား။ဟင်းမြတ်စွာဘုရားအဲ့ဒီမှာနိဋ္ဌိကန္တသုတ်တံနဲ့နိဋ္ဌိကန္တသုတ်တံဆိုတာကရွှေအိုးမြုပ်တယ်ဆိုတဲ့အဓိပ္ပာယ်နဲ့ဥပမာပေးပြီးတော့ဟောတဲ့သုတ်တံမှာလူတော်တော်များများလည်းနားဘူးကြားဖို့ပါလေဟုတ်လားအဲ့ဒီမှာမြတ်စွာဘုရားကလောကမှာမြုပ်ထားတဲ့ရွှေအိုးများဟာမြုပ်ထားတဲ့ပုဂ္ဂိုလ်အတွက်အချိန်မရွေးသူကအကျိုးကျေးဇူးပြုမှဖြစ်တယ်လို့ပေါ့ကုသိုလ်ကောင်းမှုများပြုထားပြီဆိုလို့ရှိရင်အဲ့ဒီကုသိုလ်ကောင်းမှုတွေဟာကုသိုလ်ရှင်ကိုအမြဲတမ်းချမ်းသာဒုက္ခဖြစ်ဖို့အတွက်စောင့်ရှောက်နေတာမျိုးမရှိဘူးလားရှိတယ်အဲ့တော့ကုသိုလ်ကောင်းမှုတွေကိုပြုရမယ်ပေါ့အဲ့တော့ပြုရမယ်ကုသိုလ်ကောင်းမှုကဘာတွေတော့ဆိုတော့ဦးဇင်းတို့ယတ္တဒါနေနသီလေနတဉ္ဇမေနဓမေနသနိရိတုနိရိတောဟောတိအစီရောအနုခံမိကောတဲ့နော်ဒါနရေသီလရေတဉ္ဇမရေဓမ္မရေနော်တဉ္ဇမရေဓမ္မရေတဉ္ဇမဆိုတာကိုယ်နဲ့နှုတ်ကိုဦးဇင်းတို့အပြစ်ကင်းအောင်ဆောင်စည်းတဲ့သဘောပေါ့နော်ဓမ္မဆိုတာကအိန္ဒိ၆ပါးကိုလိမ္မာရင်ဖြစ်အောင်အပြစ်မဖြစ်အောင်စောင့်စည်းထိန်းသိမ်းတဲ့သဘောပေါ့အလွယ်ပြောရရင်တော့ဒါနရယ်သီလရယ်တမာတိရယ်ပညာရယ်လို့၄မျိုးပေါ့ဟုတ်ရဲ့လားအဲ့ဒါကိုမြတ်စွာဘုရားကဒီတရား၄မျိုးကိုမိမိတန်တန်မှာဖြစ်အောင်ကြိုးစားမယ်ဆိုလို့ရှိရင်အဲ့ဒါရွှေအိုးကိုမြှုပ်ထားတာတဲ့မြတ်စွာဘုရားကအဲ့ဒီရွှေအိုးဟာဘလို့အကျိုးကျေးဇူးတွေကိုပေးမဲ့ရွှေအိုးလေအာဇီရောအနုဂါမိကောတဲ့ဘယ်သူမှမအောင်နိုင်ဘူးတဲ့ကုသိုလ်ရှင်ကိုသူလိုတာကအနိုင်အထက်လူယူလို့မရနိုင်ဘူးကိုပြုတ်ထားတဲ့ဆိုရင်ကိုတေချာပေါက်ပိုင်နေပေါ့တခြားလူတွေကကိုကိုဘယ်သူမှအနိုင်မကျင့်နိုင်ဘူးဒီကုသိုလ်ကောင်းမှုနဲ့ပတ်သက်ပြီးတော့နော်အနုဂါမိကောတဲ့မိမိရဲ့နောက်မှာအစဉ်အမြဲလိုက်နေမယ်အလွန်သစ္စာရှိတယ်ပေါ့နောက်ဒါကြောင့်မြတ်စွာဘုရားကယတ္တဒါနေနသီလေနတဉ္ဇမေနဓမ္မေနသနေရီတုနေဟိတောဟောတိအစီရောအနုဂါမိကောဒီတရားလေးမျိုးကုသိုလ်ကောင်းမှုတွေကိုမိမိတန်တမာဖြစ်အောင်ကြိုးစားရမယ်ဒါဆိုလို့ရှိရင်အလွန်အစွမ်းပတ္တိကြီးတဲ့ရွှေအိုးကိုမြုံနှံထားတာဟုတ်လားအဲ့ဒီရွှေအိုးကိုမြုံနှံထားလို့ရှိရင်တဲ့ဧသဒေဝမနုဿာနံသဗ္ဗကာမတောနိတိယံယံဒေဝဘိပတ္တင်တိသဗ္ဗမေတိနလဘတိဟောဒီရွှေအိုးလေးမျိုးမြုပ်ထားတဲ့ပုဂ္ဂိုလ်ဟောဒီကုသိုလ်ကောင်းမှုလေးမျိုးကိုပြုထားတဲ့ပုဂ္ဂိုလ်ဟာတဲ့နတ်တွေလူတွေဘယ်လိုနဲ့ဘယ်လိုလူမှန်မမြသူစိတ်ထဲမှာတောင်းတတာရကြင်တာမှန်မမြကိုဒီကုသိုလ်ကောင်းမှု၄မျိုးကပေးလိုက်မယ်တဲ့သဗ္ဗမေတိနလဘတိရဲ့နော်အဲ့ဒီကုသိုလ်ရှင်ဖြစ်ခြင်းနဲ့အလိုဆန္ဒတွေအားလုံးကိုဒီကုသိုလ်ကောင်းမှု၄မျိုးကဖြစ်အောင်လုပ်ပေးလိုက်မယ်လို့ကိုပြောတာဟုတ်လားဒီဘာတွေလုပ်ပေးမှာတော့မြတ်စွာဘုရားကတော့အသေးစိတ်လေးပြောတယ်ကြာနော်သူဝဏတာသူတရတာသူတန်ဌာနာသူရူပတာအာဒီပိစ္ဆပရိဝါဒသဗ္ဗမေတိနလဘတိဟောလောကမှာဥစဉ်တို့လူရည်တို့ဖြစ်လာပြီဆိုရင်လူတွေဟာတယောက်နဲ့တယောက်မတူကြဘူးလေမတူတဲ့အချက်မှာတော့အဓိကကဘာလဲဆိုတော့မျက်စိနဲ့မြင်လိုက်ရတဲ့တန်းပြီးတော့သိလိုက်ရတဲ့ရုပ်ရည်ပေါ့ဟုတ်လားဒါကြောင့်သူဝဏတာလူတယောက်အရေးကလေးအရေးအစင်းလေးလှဖို့နော်မြတ်စွာဘုရားဒီနေရာမှာအတိအကျဟောတာလေးကိုပေးသက်ပေါင်းတော်တော်နည်းနည်းစိတ်ဝင်စားသိကြတယ်နော်သူဝဏတာဝဏဆိုတာအရေးအစင်းနော်အသားရောင်လေးအသားအရောင်လှတာပေါ့နော်သူတရတာဆိုတာအတန်ကောင်းတာနော်ဒါတွေကိုဒီကုသတရားတွေကပေးမယ်လို့မြတ်စွာဘုရားကပြောတာနော်သူဝဏတာအရေးစင်းလာတယ်သူတရတာအတန်ကောင်းနေပြီးတော့ပါတော့သူတန်ထန်တာပုံတရံကောင်းနေအချိုးဆက်ကြတယ်လို့ပြောတာနော်ပြီးတော့ပါတော့သူရူပတာတဲ့ကြီးလို့အလွန်ကောင်းနေဟောရုပ်နဲ့ပတ်သက်ပြီးတော့မြတ်စွာဘုရားရုပ်အစင်းနဲ့ပတ်သက်ပြီးတော့သုံးမျိုးပြောတယ်ဟိုဦးချင်းကတော့ဘုန်းကြီးကအလွန်အသေးစိတ်တာပဲလို့အပြစ်တင်ရင်လည်းခံရမှာပဲပြောအောင်မယ်ဟုတ်လားနောက်သူဝဏတာတဲ့သူဝဏတာဆိုတာကဘာလို့အရေးနောက်အသားရောင်အရောင်လို့ပြောကြပါစို့အရောင်လှတယ်တချို့ကအရောင်တော့လှတယ်ဒါပေမဲ့ဘလို့ဖြစ်နေတုံးဆိုတော့ပုံတရံကတိတ်ပြီးတော့မကြဘူးဟောဘုဒ္ဓတို့ဖြစ်နေတာဘိန်းရှိရှိဖြစ်နေတာဝါတုတ်တုတ်ကြီးဖြစ်နေတာဒါဆိုရင်လည်းပဲအရေးဘလောက်လှတယ်ပြောပြောသူ့ကိုကြည့်ကောင်းတယ်လို့မဆိုနိုင်ဘူးဟုတ်လားနောက်ကဲအရေးအစင်းလဲကောင်းနေပုံတရံကလည်းအချိုးဆက်ကလည်းအလွန်တရာမှပြည့်ပြည့်တယ်ကဲဘာလို့လဲတုံးဆိုတော့သူ့ရူပတာတဲ့မျက်လုံးပုံတံနှာခေါင်းပုံတံမျက်နှာပေါက်နှာခမ်းအစရှိတဲ့ဖြင့် ရုပ်ချောတယ်လှတယ်ဆိုတာများသောအားဖြင့်လူတွေကတော့မျက်နှာလေးကြည့်ပြီးတော့ပြောကြတာပေါ့လေဟုတ်လားသို့တော့မျက်နှာလေးတစ်ခုပြည့်စုံအောင်မျက်နဲ့လူတစ်ယောက်ကိုချောတယ်လှတယ်လို့ပြောတာကတော့လေမပြည့်စုံနေဘူးပေါ့ဟုတ်လားအဲ့တော့၃မျိုးပြောတာနော်အရေးအချင်းကိုပြောတယ်အချိုးအဆက်ပုံတရားကိုပြောတယ်ပြီးတော့သူတို့ပါတာဒီမျက်နှာပေါက်ရဲ့ဒီကြည့်လို့ကောင်းတဲ့အနေအထားကိုပါမျက်စောပဲပြောလိုက်တယ်အကုန်လုံးကိုခြုံလိုက်ရင်တော့အလုံးတရားကြည့်လို့ရှိလို့ကောင်းတဲ့ချုံပေါ်လှပတဲ့လူတစ်ယောက်ပေါ့ပြီးတော့ပါလေသူတရတာအတန်လဲကောင်းပေတဲ့အဲ့ဒါမျိုးတွေကိုဘယ်သူကပေးမလဲဆိုတော့ဒီခုနကပြောထားတယ်ကုသိုလ်ကောင်းမှုတွေကပေးမယ်ဒါပြောတာဒါတွေမကဘူးတဲ့အာဓိပစ္စပရိဝါရတဲ့တချို့ကယုတ်တွေတော့ချိုးပါရဲ့ဒါပေမဲ့အာဓိပစ္စဆိုတဲ့အစူးရခြင်းမရှိဘူးသူ့မှာဩဇာမရှိဘူးအာဏာမရှိဘူးသူပြောရင်ဘယ်သူမှနားမထောင်ဘူးသူ့ကိုဘယ်သူမှဂရုမစိုက်ဘူးအလေးမပြုဘူးဒါဆိုရင်လေဘဝမှာဟိုချုပ်ရင်းတည်းတည်ရှိနေတယ်လို့ဆိုရမှာပေါ့ဟုတ်လားအဲအဲ့လိုမျိုးမဖြစ်စေဘဲနဲ့အာတိပိစ္ဆာအာတိပိစ္ဆာဗာလဲအစိုးတရားရှိတယ်ဟောအစိုးတရားရှိတယ်ဆိုတာကအခြေခြေဝန်းဝန်းကြီးကိုကြီးပဲပြောတာမဟုတ်ဘူးဆိုကြပါဆိုကိုကအိမ်တော်ဝန်းကြီးဖြစ်တယ်ဆိုရင်လည်းဒီအိမ်မှာကိုကအစိုးတရားရှိရမယ်ပေါ့ကိုကအကြောင်းနိုင်ဝန်းကြီးတယောက်ဖြစ်တယ်ဆိုရင်ဒီအကြောင်းမှာကိုကအစိုးတရားရှိရမယ်ပေါ့ဟုတ်လားအဲ့လိုမျိုးပေါ့လေနော်အစိုးရမှုဆိုတာအလွန်တရာအချိန်ဆုံးရှိတယ်ပေါ့နောက်ပြီးတော့ဦးဇင်းတို့ပရိဝါဒတဲ့ပရိဝါဒဆိုတာအချံရံကိုပြောတာနော်တချို့ကကိုယ်အတိုင်းဝိုင်းလေးနဲ့ကိုတော့အစိုးရတယ်ဒါပေမဲ့အချံရံကအလွန်နေတယ်ဆိုရင်လည်းမပြည့်စုံသေးဘူးပေါ့အဲ့လိုဦးဇင်းတို့လောကီကောင်းမြတ်မှုတွေကိုမြတ်စွာဘုရားကဒီရွှေအိုးလေးလုံးနဲ့တူတဲ့ဒါနသီလတမာတိပညာဆိုတဲ့ကုသိုလ်ကောင်းမှုတွေကပေးမယ်တဲ့မြတ်စွာဘုရားကဒါရင်လားဆိုတော့မကအိုးမာတုတိကမာတုတိကသတ္တပတ္တိဒေဝလောကေသရာတိရာသနိဗ္ဗာန်တံပတိတပ္ပမေတေနလဘတိလူချမ်းသာလူစည်းစိနောက်နတ်ချမ်းသာနတ်စည်းစိနောက်ဆုံးနိဗ္ဗာန်ချမ်းသာနိဗ္ဗာန်စည်းစိလို့ပြောကြပါစို့ဟောအဲ့ဒီစည်းစိ၃ခုဒါအကောင်းဆုံးတရားလို့ပဲဦးဇင်းတို့အချင်းချုပ်ပြီးတော့ပြောကြပါစို့နောက်နိဗ္ဗာန်ချမ်းသာကတော့အကောင်းဆုံးပေါ့အဲ့ဒီချမ်းသာတွေကိုဒီကုသိုလ်ကောင်းမှုတွေကပေးလိုက်မယ်တဲ့ဟုတ်လားအဲ့လိုပြောပြီးတော့မြတ်စွာဘုရားကပါဆက်ပြီးတော့အမိန့်ရှိတယ်ဆိုတော့ဦးဇင်းတို့ပဋိသင်္ဘိဒဝိမောက္ခောသရာသတာဝကပါရမီပိစေကဗောဓိဗုဒ္ဓဘူမိတပ္ပမေတိနာလဘတိနော်ပဋိသင်္ဘိဒ၄ပါးနော်ပြီးတော့ဦးဇင်းတို့အရဟတမေညာအရဟတဖို့ညာနော်ယိုယိုအကတာဝကမဟာတာဝကယိုယိုတာဝကနော်ဒါဦးဇင်းတို့ယဟန္တာတွေပေါ့လေအဲ့ဒီအဖြစ်ဗောဓိစုပေါ့နော်ဒါတွေမကဘူးဦးဇင်းတို့ပိစေကဗုဒ္ဓအဖြစ်နောက်ဆုံးဗုဒ္ဓဘူမိတပ္ပညုတညာကိုရတဲ့တကယ့်ဘုရားအဖြစ်ကိုလည်းပဲဟောဒီကုသိုလ်ကောင်းမှုတွေကပေးတာတဲ့ဟောပေးတဲ့ရင်ကောင်းတာတော့အကုန်ကုန်သွားပြီနော်နော်လူစည်းစိမ်ကနေပေါ်စပြီးတော့ပြောလိုက်တာနော်ဒီကုသိုလ်ကောင်းမှုပြည့်စုံလို့ရှိရင်ဒီကုသိုလ်ကောင်းမှုရှင်တွေလူကျင်တဲ့အရာမှန်သမျှဒီကုသိုလ်ကောင်းမှုတွေကပေးမယ်လို့ပြောရာကနေစပြောလိုက်တာအခုဘယ်ထိရောက်သွားဘုရားအဖြစ်ကိုထိရောက်သွားတာနော်အေးပရိသမီတာဝိမောက္ခောသာရာသတဝကပါရမီပြည့်စေကဗောဓိဗုဒ္ဓဘူမိတပ္ပမေတိနလဘတိနောက်ဆုံးဘုရားအဖြစ်ဆိုတဲ့အထုအထိပ်ဖြစ်ကိုတောင်မှဒီဒါနာသီလတမာတိပညာဆိုတဲ့ရွှေဥကြီးလေးလုံးကပေးမှာတဲ့ဟုတ်လားအဲ့ဒါကြောင့်မြတ်စွာဘုရားကနေကုန်းကျုပ်နိတိကဏ္ဍသုတ်တံမှာပါဟောတော်ဆိုတော့ဧဝမဟိတိကဧသတ္တဗ္ဗမေဧဝမဟိတိကဧသယတိတံပုံညတံဝရံသတ္တမတိရောပတံတံတိပန္တိတံကတပုံညတံပါပြောတော်ဆိုတော့အဲ့ဒါလောက်အရှိန်ဆောတကူအစွမ်းတတ္တိကြီးတဲ့ဒီကုသိုလ်ကောင်းမှုကိုတဲ့ဉာဏ်ရှိတဲ့ပုဂ္ဂိုလ်တွေဟာပြည့်စုံအောင်ပြုကြရမယ်တဲ့ပညာရှိတဲ့ပုဂ္ဂိုလ်တွေဟာကုသိုလ်ကောင်းမှုနဲ့ပြည့်စုံခြင်းကိုပဲချီးမွမ်းနေတဲ့နော်ပညာရှိတဲ့ပုဂ္ဂိုလ်တွေဟာဘာကိုချီးမွမ်းနေဒီကုသိုလ်ကောင်းမှုနဲ့ပြည့်စုံခြင်းကိုချီးမွမ်းနေတယ်နော်လောကကြီးမှာချီးမွမ်းတဲ့ဟာအစစ်အမှန်ဆိုလို့ကလည်းဒါပဲရှိတယ်လို့ဆိုရမှာပါတကယ်တမ်းကလည်းဟုတ်လားကုသိုလ်ကောင်းမှုနဲ့ပြည်စုံပြီးဤအဖြစ်ပြီးသားနဲ့လောကမှာအချီးမွမ်းတိုက်တွန်းသောအရာဒါကြောင့်ပညာရှိတွေကသိတယ်မြင်တယ်နားလေတယ်လောကကြီးမှာချီးမွမ်းတိုက်တာဟာဘာရှိလဲဒါနာကောင်းမှုနဲ့ပြည်စုံတယ်ဆိုချီးမွမ်းတိုက်တယ်တော့စွန့်လွတ်နိုင်တယ်ချီးမွမ်းတိုက်တာပေါ့ဘာဖြစ်လို့ဆိုသူ့ရဲ့အကျိုးစီးပွားကိုသူရအောင်လုပ်နိုင်တယ်တစတစစွန့်ဝင့်မှလည်းဘဝနောင်နောင်ဆက်တိုင်းကောင်း၏ဟုတ်လားဒါကြောင့်ဒါနာရဲ့အကျိုးကိုသိကြတဲ့မြင်ကြတဲ့ပညာရှိတွေကဒါနာကောင်းမှုပြုတဲ့ပုဂ္ဂိုလ်ကိုချီးမွမ်းတယ်ဩသူ့ရဲ့အာကိုရာ600တရားကိုသူ့ရှာနိုင်တယ်တော်တယ်ပေါ့ဟုတ်လားအဲ့လိုပဲသီလစောင့်စည်းမှုနောက်ပြည့်စုံနေတမာတိတရားပညာတရားပို့လို့တောင်းသူကမြင့်မြတ်မြင့်မြတ်သွားတယ်ပေါ့ဟုတ်လားအဲ့လိုကုသိုလ်ကောင်းမှုတွေရဲ့အစွမ်းတတ္တိကိုသိကြတဲ့မြင်ကြတဲ့ပညာရှိတဲ့ပုဂ္ဂိုလ်တွေက လောကကြီးမှာကုသိုလ်ကောင်းမှုပြုထားတဲ့ပုဂ္ဂိုလ်တွေကိုသူတို့ဟာခီးမွန်ကြတယ်တဲ့။နောက်ပြောပုံကလေးကနော်။ဒါကြောင့်ပိဋကပေါင်းသူတို့ပေါင်းတို့ပုဗ္ဗေစကတ္တပုံညတာစီကောင်းမှုရှိခြင်းသည်မင်္ဂလာဆိုတာနဲ့ပတ်သက်ပြီးတော့ကောင်းမှုရဲ့အကျိုးအာနိသင်ကိုအဲ့လိုသိဖို့မြင်ဖို့မလိုဘူးလား။လိုတယ်။နောက်အကယ်၍ကိုယ်မှာစီကောင်းမှုပါတာနဲတယ်လို့ကိုယ်စိတ်ထဲမှာခံစားမိတယ်ဆိုရင်ပြီးခဲ့ပြီးသားတွေကတော့ဘာမှမတတ်နိုင်တော့ဘူးဟုတ်လား။အဲ့တော့ဘာလို့ဖို့လဲလို့လဲ။နောင်ရည်ကိုညှော်တွေးပြီးတော့ဟုတ်လား။အခုလွန်လွန်တဲ့ကောင်းတဲ့ကောင်းအောင်ဟုတ်လား။ဒီလောက်အစွမ်းတတ္တိကြီးမားတဲ့ဒါနသီလသမာဓိပညာဆိုတဲ့ကုသိုလ်ကောင်းမှုတွေကိုသာနဲ့ပြုလုပ်ပြီးတော့နောင်တစ်ချိန်မှာပုပ္ပေစကတပုံညတာမင်္ဂလာအလွန်ကြီးမားတဲ့ပုဂ္ဂိုလ်ဖြစ်အောင်ကြိုးစားရမယ်ပေါ့။ဟုတ်ရဲ့လား။အေးဒါကြောင့်ပိဋကပေါင်းသူတော်ကောင်းတို့ဒီကနေ့ညပြောမယ့်မင်္ဂလာတရားသုံးပါးတဲ့ကဒုတိယမြောက်ပုပ္ပေစာကတံပုံညတာတဲ့ဟုတ်လားအဲ့တော့မင်္ဂလာဘယ်နှပါးရှိသွားပြီတော့အေးဒီကနေ့ညနှစ်ပါးမနေ့ညကလည်းဆို၅ပါးပေါ့ဟုတ်လားအဲ့တော့ဦးဇင်းတို့၆ခုမြောက်မင်္ဂလာကိုဆက်ပြီးတော့ပြောကြရအောင်ဒီ၆ခုမြောက်မင်္ဂလာကတော့38ပြားမင်္ဂလာထဲမှာအလွန်အရေးပါတဲ့မင်္ဂလာလို့တရေကံစော်ကြီးကအမိန့်ရှိတယ်နော်ပါမင်္ဂလာလေအတ္တတမပဏိတိစနော်မိမိကိုယ်ကိုကောင်းစွာဆောင်ထိန်နိုင်တယ်မိမိကိုယ်ကိုကောင်းစွာထားနိုင်တယ်အတ္တတမ္မာပဏိတိသုံးလုံးနော်အတ္တရယ်တမ္မာရယ်ပဏိတိရယ်အတ္တဆိုတာကစိတ်လို့လည်းပဲအဓိပ္ပာယ်ဖွင့်တယ်မိမိကိုယ်လို့လည်းပဲအဓိပ္ပာယ်တယ်တကူလုံးလို့လည်းအဓိပ္ပာယ်ဖွင့်တယ်ပေါ့တမ္မာဆိုတာကကောင်းစွာပေါ့ပဏိတိဆိုတာထားတာနော်ဒီစိတ်ကလေးကိုကောင်းကောင်းထားတာအဓိကကတော့အဲ့ဒါပါပဲစိတ်ကိုကောင်းကောင်းထားနိုင်လို့ရှိရင်ဒီကိုယ်လုံးကိုကောင်းကောင်းထားရရောက်တယ်ပေါ့ဟုတ်လားအဲ့ဒါကိုဘိသက်ပေါင်းသူတော်ကောင်းတော့ကအတ္တအရာဒီကိုယ်လုံးကိုယူမယ်ဆိုရင်လည်းပဲဒါရတယ်ဒီကိုယ်လုံးဆိုရင်လည်းစိတ်လည်းပါသွားတာပဲလေဒါပေမဲ့အရေးအပါဆုံးကိုဦးဇင်းတို့အခေယာကြတာကိုကောက်ပြောမယ်ဆိုရင်တော့ကိုယ့်ရဲ့စိတ်ကိုကောင်းကောင်းထားတာစိတ်ကလေးကိုကောင်းကောင်းထားတာအဲ့ဒါကိုအတ္တတမပဏိတိလို့ခေါ်တယ်နော်ကိုယ့်ရဲ့စိတ်ကလေးကိုဘာလို့ရမလဲကောင်းကောင်းထားတာအဲ့တော့စိတ်ကိုကောင်းကောင်းထားတယ်ဆိုတာကဒီမင်္ဂလာတုတ်ကိုဖွင့်တဲ့အတ္တကရာမှာစိတ်ကိုကောင်းကောင်းထားတယ်ဆိုတာဘာကိုပြောတာတုံးဆိုတော့တဲ့သရတရားမရှိသေးဘူးလို့ကိုယ့်ကိုယ်ကိုစဉ်းစားခြင်းချင်းမိရင်သရတရားရှိအောင်ကြိုးစားရမေးတဲ့အဲ့ဒါစိတ်ကိုကောင်းကောင်းထားတာတဲ့နော်ကိုယ့်ကိုယ်ကိုတီလမရှိသေးဘူးလို့သိရင်တီလရှိအောင်ကြိုးစားလိုက်တာအဲ့ဒါကိုယ့်ကိုယ်ကိုကောင်းကောင်းထားတာစိတ်ကိုကောင်းကောင်းထားတာဟုတ်လားနောက်ပြီးတော့ငါဟာနှမျိုးဝင်တိုးတဲ့လူတစ်ယောက်ဖြစ်နေတယ်လို့ကိုယ့်အကြောင်းကိုကိုယ်မညာမတာစဉ်းစားပြီးတော့သိတယ်ဆိုရင်လည်းပဲနှမျိုးဝင်တို့မှုကင်းအောင်ဆွတ်လွတ်နိုင်တဲ့စိတ်တွေများအောင်ကြိုးစားရင်ပေါ့ဆိုလိုတာကတရားတိလစာကမရှိသေးရင်ရှိအောင်ကြိုးစားတာတရားတရားမရှိရင်တရားတရားရှိအောင်ကြိုးစားတယ်တိလမရှိရင်တိလရှိအောင်ကြိုးစားတယ်နော်ပြီးတော့ပါလဲစာကမရှိရင်စာကရှိအောင်ကြိုးစားတယ်အဲ့ဒါဆိုလို့ရှိရင်ဒါအတ္တတမပဏိတိကိုယ့်ရဲ့စိတ်တနည်းအားဖြင့်ကိုယ့်ကိုယ်ကိုကောင်းကောင်းထားရရောက်တယ်ဟုတ်တာပေါ့တရားတရားရှိလာပြီဆိုရင်ကိုယ်ဟာကောင်းကျိုးချမ်းသာတွေနဲ့ပြည့်စုံသွားမှာပဲအဲ့လိုပဲတိလရှိပြီစာကရှိပြီဆိုရင်ကောင်းကျိုးချမ်းသာတွေမရပါဘူးလားရတယ်ဒါကြောင့်ကိုယ့်ကိုယ်ကိုကောင်းကောင်းထားတယ်ဆိုတာအထက်ကရာမှာတော့ဒီ၃ချက်ကိုကြရတယ်ပေါ့အဲ့တော့သရိုလ်ကြီးကတော့သူကအဓိကကတော့တဲ့ဒီစိတ်ပါပဲတဲ့စိတ်ကလေးကိုကောင်းကောင်းထားဖို့အဲ့ဒီနေရာမှာသရိုလ်ကြီးကဘာကိုထောက်ထားပြတယ်ဆိုတော့ဦးဇင်းတို့ဓမ္မဝရပါဠိတော်မှာဂါထာလေးနှစ်ပုဒ်ရှိတယ်ဗျအဲ့ဦးဇင်းတို့လည်းပဲဟောဘူးပါရဲ့အဆိုးဆုံးရန်သူနဲ့အကောင်းဆုံးမိတ်ဆွေဆိုပြီးတော့လေအဲ့ဒီဂါထာလေးကိုဦးဇင်းတို့စတွေ့ကလေးကစအလွန်အမင်းသဘောကျတယ်ပေါ့ဒါလေးကိုဖေးတဲ့ပေါင်းတော်ကောင်တို့ဒီမှာတိုက်ဆိုင်နေတဲ့အတွက်ကြောင့်နည်းနည်းလေးမှတ်သားကြည့်မယ်နော်ပထမဂါထာကဘာပြောလဲဆိုတော့ဒီသောဒိတံယန္တံကိရိတာဝီရိဝံပဏဝေရိနံမိစ္ဆာပဏိဟိတံစိတ်တံပါပိယောနံတတောကရေတဲ့နော်အဓိပ္ပာယ်ကဘာပြောတော့ဆိုတော့တယောက်နဲ့တယောက်အလွန်မုန်းနေတဲ့ခိုးသားတခိုးတွေလူဆိုးတွေအချင်းချင်းတွေ့ကြပြီဆိုလို့ရှိရင်မုန်းလဲမုန်းနေတဲ့အင်မတန်မိုက်တဲ့ပုံစံတွေနဲ့ဖြစ်တဲ့အတွက်ကြောင့်တယောက်ကိုတယောက်ရံပြုတ်လို့ရတဲ့အနေအထားမျိုးမှာတွေ့ရင်ပေချာပေါက်စိတ်ရှိလက်ရှိတယောက်ကိုနှိပ်စက်ကြမှာပဲတယောက်ကိုတယောက်ရံပြုတ်ကြမှာပဲအကျိုးမဲ့တွေဖြစ်အောင်လုပ်ကြမှာပဲဘာဖြစ်လို့တော့မုန်းနေတဲ့ရံသူတွေဖြစ်နေလို့ပေါ့ဟုတ်လားအဲ့ဒါမြတ်စွာဘုရားကဥပမာပေးတာအဲဒါတွေထက်ပိုးပြီးတော့ဆိုးတယ်တဲ့မိစ္ဆာပဏိဟိတလို့ဆိုရင်မှားယွင်းစွာထားတဲ့စိတ်တနည်းအားဖြင့်မကောင်းတဲ့စိတ်ကိုယ့်ကိုယ်ကိုကိုယ့်ရဲ့စိတ်ကိုကောင်းအောင်လုပ်မထားတဲ့စိတ်ပေါ့ဟုတ်လားကောင်းကောင်းစောင့်တည်ပြီးတော့မထားဘဲနဲ့မှားယွင်းစွာစောင့်တည်ထားတဲ့ဒီစိတ်ဟာ Pampi yonan tato kere. Mounle re yandu chinyin dukha bira re. Eri kaya ganshin go pubi ro dukha bira re. Hola. No? Dadane sanjin be. Nanda mada bida gira inyi wambi sanjataka. Tamapani hidan siddham. Biya donan tato kere. No? Kogo imran chide sore. Yeda jire sore. Mibari, swimyuri, tajinli. No? Chia kinyare maitri abondinli. Tariga mabina ine chama dukha wo. ကောင်းစွာဆောက်တည်ထားတဲ့စိတ်ကောင်းစိတ်မြတ်ကလေးကမြင့်မြတ်အောင်ချမ်းသာအောင်လုပ်နိုင်တယ်ပေးနိုင်တယ်ရေးတယ်အဲ့တော့ဒီနေရာမှာဒီကန္တာလေးနှစ်ပုတ်ဖြင့်ဘဝမှာကိုယ်ကိုအကြီးကျယ်ဆုံးနှိပ်စက်မဲ့အရာဆင်းရဲစေအောင်လုပ်မဲ့အရာဟာမကောင်းတဲ့စိတ်လို့သိရတယ်နော်ဘဝမှာကိုယ်ကိုချမ်းသာအောင်ဆင်ပြေအောင်အကြီးကျယ်ဆုံးဆောင်ကျင်းပေးမဲ့လုပ်ပေးမဲ့အရာကတော့ကောင်းတဲ့စိတ မကောင်းတဲ့ပြန်ထားလိုက်တဲ့စိတ်ပေါ့စိတ်ကိုပြစ်ခြင်းတို့ဖြစ်တို့ပြစ်ခြင်းတို့ပြစ်ထားလိုက်တာပေါ့လို့ပြစ်ထားလိုက်တာပေါ့တို့တို့လောဘဖြစ်ခြင်းလည်းဖြစ်ကြိုက်စရာအယုံတွင်းတို့ကြိုက်ခြင်းလည်းကြိုက်လိုက်ပေါ့နောက်ဒေါသဖြစ်စရာအောင်တဲ့တွေလည်းဒေါသဖြစ်ဒီလိုကိုဘာမှကိုစောင့်စည်းမှုထိမ့်သိမ့်မှုကောင်းအောင်ပြုပြင်မှုမရှိတော့ဘဲနဲ့စိတ်ကိုလွတ်ခြင်းတို့လွတ်ပြီးပြစ်ခြင်းတို့ပြစ်ထားတဲ့အနေအထားလို့ပြောမယ်ဆိုပြောလို့မရဘူးလားအဲ့ဒီလိုအခြေအနေမျိုးဒီအဲ့ဒါကိုယ့်ကိုယ်ကိုအကြီးကျယ်ဒုက္ခပေးလိမ့်မယ်ဟုတ်ရလားအဲ့ဒါနဲ့ဆန့်ကျင်ပဲဖြစ်တဲ့တမ္မာပဏိဟိတစိတ်တဲ့ဟုတ်လားတမ္မာပဏိဟိတစိတ်ဆိုတာကောင်းစွာသောတ္တိအတ္တစိတ်တနည်းအားဖြင့်အခုဒီဒေသနာနဲ့အညီပြောရမယ်ဆိုတော့အတ္တတမ္မာပဏိပိပေါ့နော်ကိုယ့်ရဲ့စိတ်ကလေးကိုကောင်းကောင်းထားနေပေါ့နော်မကောင်းတာမဖြစ်အောင်ထိမ့်သိမ့်နေပေါ့မကောင်းတာဖြစ်နေရလို့သိလို့ရှိရင်ဒါကိုတားဆီးမယ်ဖြစ်ပြောမရှိအောင်ကြိုးစားမယ်ကောင်းတဲ့ဘက်ကိုရောက်အောင်တွန်းတင်မယ်အဲ့လိုကြိုးစားတဲ့အားထုတ်တယ်ပေါ့စိတ်ကလေးကိုဟုတ်လားအဲ့ဒါဆိုလို့ရှိရင်အိမတံမြတ်တာကြည့်တဲ့ကိုယ်ကိုချစ်ကြတဲ့ခင်ဗျားတဲ့မိတ်ဆွေတွေပေါင်းတဲ့နေဖေးတွေမိတွေမပေးနိုင်တဲ့ဆန္ဒဒုက္ခကိုအဲ့ဒီကောင်းတဲ့စိတ်ကလေးကပေးလိုက်မယ်တဲ့ဟုတ်လားဒါကြောင့်စိတ်ကလေးကိုကောင်းကောင်းထားဖို့ဆိုတာအလွန်အရေးကြီးတဲ့အချက်လို့နားလည်ကြရပါဒါဒီပင်လည်းအဲ့ဒါအကြီးကျယ်ဆုံးမင်္ဂလာပဲအလွန်မြင့်မြတ်တဲ့မင်္ဂလာကြီးပွားလိုက်မယ်ချမ်းသာလိုက်မယ်ကောင်းကျိုးချမ်းသာတွေနဲ့ပြည့်စုံစေလိုက်မယ်နောက်အတ္တတမပဏိတိအဲ့တော့ဦးဇင်းတို့ဒီနေရာမှာကိုယ့်ရဲ့စိတ်ကလေးကိုကောင်းကောင်းထားဖို့အတွက်တနည်းအားဖြင့်ကိုယ့်တကူလုံးကိုအကောင်းဆုံးအနေထားကိုထားဖို့အတွက်ဟိုဆရာကြီးကအလွန်ကောင်းတဲ့နေကလေးတစ်ခုကိုညွှန်ကြားခဲ့တယ်ပေါ့အဲ့ဒါကဆရာကြီးကဘယ်ဒေသနာတော်ကိုထောက်ပြီးတော့ညွှန်ကြားတော့ဆိုတော့ဦးဇင်းတို့အမ္ပလတိကရာဟုလောဝါဒသုတ်တံဆိုပြီးတော့ရှင်ရာဟုလာကိုမြတ်စွာဘုရားဟောထားတဲ့သုတ်တံတစ်ပုဒ်ရှိတယ်။နောက်ရှင်ရာဟုလာကိုရင်လေးဘဝတုန်းကမြတ်စွာဘုရားဟောခဲ့တာပါအဲ့ဒီတုတ်တန်လေးကိုဆရာကြီးကဟိုထုတ်ပြပြီးတော့ဒီအဆုံးမလေးနဲ့အညီစဉ်းစားဆင်ခြင်ပြီးတော့ဘဝမှာနေနိုင်မယ်ဆိုရင်အတ္တတမပဏိတိအလွန်ဖြစ်လိမ့်မယ်လို့ဆရာကြီးကကြည့်တယ်။အဲ့ဒါဦးဇင်းတို့ကလည်းပဲအလွန်သဘောကျတယ်။ဩဆရာကြီးထုတ်ပြထဲလိုက်တာ။ဦးဇင်းတို့လည်းကြားတော့ကြားဘူးနေတာပဲလေ။အဲ့ဒါဦးဇင်းကအခုပြောလိုက်ရင်ပေးသက်တို့လည်းဩဒါလေးတော့ကြားဘူးပါလေလို့ဖြစ်မှာပါဟုတ်လား။အဲ့ဒီမှာဦးဇင်းတို့ရှင်ရာဟုလာကိုမြတ်စွာဘုရားကစဉ်းစားရဟုလားတဲ့။အလုတ်တစ်ခုလုတ်တော့မယ်ဆိုလို့ရှိရင်မလုတ်သေးခင်မှာခုငါလုံးမဲ့အလုတ်ဒီငါ့ကိုအကျိုးမဲ့ဒီမလားသူတစ်ပါးကိုအကျိုးမဲ့ဒီမလားသို့မဟုတ်မိမိသူတစ်ပါးနှစ်ဦးသားကိုအကျိုးရှိသွားစီမလားချမ်းသာသွားစီမလားဆင်းရဲသွားစီမလားသို့မဟုတ်အကျိုးမဲ့သွားစီမလားအကျိုးရှိသွားစီမလားအကုသိုလ်တွေတိုးလာမဲ့အလုတ်လားကုသိုလ်တွေတိုးလာမဲ့အလုတ်လားလို့မလုတ်ခင်မှာစဉ်းစားရတယ်နော်အဲ့လိုစဉ်းစားလိုက်လို့ဟာဒါမကောင်းတဲ့အလုပ်ပဲအကုသိုလ်အလုပ်ပဲဒုက္ခများစီမဲ့အလုပ်ပဲလို့သိရင်အဲ့ဒီအလုပ်ကိုမလုပ်ပါနဲ့တဲ့ဒါမလုပ်ခင်စဉ်းစားရမှပြောတာနော်အေးဒီတစ်ချက်ကိုဦးဇင်းတို့အကျဉ်းပြောလိုက်ရင်နောက်ဟာဒီသိအကျဉ်းပြောစရာမလိုအေးအဲ့လိုပဲဦးဇင်းတို့စကားတခွန်းပြောတော့မယ်ဆိုရင်မပြောခင်မှာစဉ်းစားရတယ်ဒီနည်းတူစဉ်းစားရတယ်အတွေးတစ်ခုတွေးတော့မယ်ဆိုရင်လည်းမတွေးခင်မှာခုငါတွေးမဲ့အတွေးတွေဟာဘလို့တွေလဲဘာတွေကိုငါတွေးမှလဲစဉ်းစားရတယ်ကျိုးစီလားအကျိုးမဲ့လားဆင်းရဲလားချမ်းသာလားကုသိုလ်လားအကုသိုလ်လားပေါ့အေးမကောင်းမှုဆိုရင်ဒါမတွေးဖြစ်အောင်မကောင်းမှုဆိုရင်ဒါမပြောဖြစ်အောင်ကြိုးစားရမယ်ပေါ့အဲ့တော့ဦးဇင်းတို့ဒါတိအဖြစ်ဟိုမှတ်မိအောင်ဦးဇင်းတို့ညဉ့်ထဲမှာအပိုင်းပိုင်းလေးနဲ့ကန့်ပြီးတော့ဒကာဓမ္မတို့ဦးဇင်းတို့မှတ်မိလွယ်အောင်ပြောရရင်တော့ဦးဇင်းတို့ကံ၃ပါးရှိတယ်လေကာယကံအလုတ်ရှိမယ်ဝစီကံအပြောရှိမယ်မနောကံအတွေးရှိမယ်အဲ့ဒီကာယကံဝစီကံမနောကံဆိုတဲ့ကံ၃ပါးမလုတ်သေးခင်မပြောသေးခင်မတွေးသေးခင်မှာစဉ်းစားပါမ မကောင်းမှုအဖြစ်ရှိတယ်ဆင်းရဲစေလိမ့်မယ်ဆိုရင်ဒါမလုပ်မိအောင်ကြိုးစားရမယ်။ဒါင်တခါတည်းရန်ကြတော့မလုပ်ခင်မပြောခင်မတွေးခင်တော့မစင်စားမိဘူး။အဲ့ဒါလို့ဆိုရင်ဂိုင်းရှိသေး။လုံနေစေပြောနေစေတွေးနေစေမှာခန္ဓာကလေးရက်ပြီးတော့စင်စားလိုက်ပါဦးနဲ့။ဟုတ်လား။အခုငါလုံနေတဲ့လုံငါပြောနေတဲ့ပြောငါတွေးနေတဲ့အတွေးဟာဆင်းရဲကိုဖြစ်စီမလားချမ်းသာကိုဖြစ်စီမလား။မိမိသူတစ်ပါးအတွက်နော်။အကျိုးမဲ့စီမလားအကျိုးရှိစီမလား။ကုသိုလ်တွေလားအကုသိုလ်တွေလားလို့စဉ်းစားလိုက်ပါအကုသိုလ်ဖြစ်နေတဲ့ဆင်းရဲစီလိမ့်မယ်အကျိုးမဲ့စီလိမ့်မယ်လို့သိခဲ့မယ်ဆိုရင်အဲ့ဒီအလုပ်အဲ့ဒီအပြောအဲ့ဒီအတွေးကိုလုံနေစေပြောနေစေတွေးနေစေမှပဲရက်နိုင်အောင်ကြိုးစားပါတဲ့ဟိုတတိရဲ့သွန်အပ်တတိဆိုတာအလွန်ကြီးတယ်ဗျနော်မလုပ်ခင်စဉ်းစားလိုက်တတိကလေးထားလိုက်ဟုတ်လားအခုလုံနေစေမှစဉ်းစားလိုက်စဉ်းစားလိုက်တယ်ဆင်ခြင်လိုက်တယ်ဆိုရင်ဒကာမတို့ဦးဇင်းတို့ရဲ့စိတ်ဟာဟိုအစွမ်းရှိတယ်ပေါ့သိနိုင်ပါတယ်တော့မစင်သားပဲနဲ့အရန်ကရောလုတ်ကြပြောကြလို့တွေးကြလို့သာမှားကြရတာကိုဟုတ်လားဒါကြောင့်ပြည်သက်ပေါင်းသူတော်ကောင်းတို့မလုတ်ခင်မပြောခင်မတွေးခင်ကံသုံးပါးမှာစဉ်းစားရမယ်နောက်ပြီးတော့လုံနေစေပြောနေစေတွေးနေစေကံသုံးပါးကိုစဉ်းစားရမယ်အင်းကိုင်းတခါတလေကြတော့မလုတ်ခင်လည်းမစဉ်းစားမိဘူးမပြောခင်လည်းမစဉ်းစားမိဘူးမတွေးခင်လုံစေပြောစေတွေးစေလည်းမစဉ်းစားမိဘူးအဲ့ဒါလို့ဆိုရင်လုတ်ပြီးတဲ့နောက်ပြောပြီးတဲ့နောက်တွေးပြီးတဲ့နောက်ပါစဉ်းစားပါတဲ့ဟောလာပြန်နေတော့ငါအခုလုပ်ခဲ့တဲ့အလုပ်ငါအခုပြောခဲ့တဲ့အပြောငါအခုတွေးခဲ့တဲ့အတွေးတွေဟာအကျိုးရှိတွေလားအကျိုးမဲ့တွေလားဆင်းရဲတွေလားချမ်းသာတွေလားကုသိုလ်တွေလားအကုသိုလ်တွေလားမိမိသူတစ်ပါးအတွက်ထက်တွေ့ရမှာနော်ဒီအဲ့လိုစဉ်းစားပြီးတော့ဒါမကောင်းတာတွေပဲဆင်းရဲကိုဖြစ်စေတဲ့အရာတွေပဲအကျိုးမဲ့တွေပဲလို့ဆင်ញံသုံးသပ်မိခဲ့မယ်ဆိုလို့ရှိရင်ကိုမှားခဲ့တဲ့ဒီအမှားအတွက်တရင်သုံးပေါ်ဆင်ញံဆရာသမားဓမ္မပဲဖြစ်စီပညာရှိတဲ့လူကြီးသူမတို့ရဲ့ဓမ္မပဲဖြစ်ဖြစ်ဒါဒီလိုမျိုးမှားခဲ့တယ်လုတ်ခဲ့မိတယ်ပြောခဲ့မိတယ်တွေးခဲ့မိတယ်လို့ဝန်ခံလိုက်ပါတဲ့ဝန်ခံပြီးတော့နောင်တာမျိုးမလုံမိမပြောမိမတွေးမိအောင်စောင့်စည်းမယ်ဆိုတဲ့စိတ်ကလေးနဲ့ထားလိုက်ပါတဲ့မြတ်စွာဘုရားကသူ့ရဲ့သားတော်ကိုသင်ကြားနေတာဟုတ်လားနော်အေးနောက်ပြီးတော့အခုလုံနေတဲ့အလုပ်တွေကကောင်းတဲ့အလုပ်တွေအဲအခုလုတ်ခဲ့တဲ့အလုပ်တွေကကောင်းတာတွေချမ်းသာကိုဖြစ်စေမဲ့ຢာတွေကုသိုလ်ကိုဖြစ်စေမဲ့ຢာတွေလို့သိခဲ့မယ်ဆိုရင်တော့ဝမ်းမြောက်ဝမ်းသာစိတ်နဲ့ကုသိုလ်ကောင်းမှုတွေကိုစတဲ့တကူတိုးပြီးတော့ကြိုးစားပါဆိုပြီးတော့မြတ်စွာဘုရားကသင်ရာဟုလာဘို့ဟောတာအဲ့ဒီမှာဒီတရားလေးမဟောခင်မှာဏိဒံကဘာမေးတော့ဆိုတော့နော်ကိမတောတိအာရတောတဲ့နော်မှန်ဆိုတာဘာအကျိုးရှိလဲလို့မေးတာနော်ကိမတိယောအာရတောတဲ့နော်မှန်ဆိုတာဘာအကျိုးရှိလဲအဲ့တော့ပိစ္ဆဝကဏ္ဍတော်ဘာနေတဲ့သင်ရာဟုလာကသင်ရင်ချင်းအကျိုးရှိပါလေတဲ့မှန်ကြည့်တယ်ဆိုတာဘလို့ဖြစ်နေတယ်လို့သင်ခြင်းဖို့အတွက်မှန်ကြည့်ရတာမဟုတ်လား။ဟောမျက်နာပေါ်မှာဘာတွေဖြစ်နေတော့ဝက်စားတာကဟောချိုးပြေလားတဲ့ရလားကောင်းရလားဆိုပြီးတော့ဒါသင်ခြင်းဖို့အတွက်မှန်ကိုကြည့်ရတာ။အဲ့ဒါမြတ်စွာဘုရားကဒီတုတ်တံကိုမှန်တရားအနေနဲ့ဒါဟောလိုက်တာပဲ။နော်မလုတ်ခင်လုတ်ခြင်းလုတ်ပြီးနော်ကံသုံးပါးမှာဘာလို့ရမလို့စဉ်းစားရမယ်။အဲ့လိုစဉ်းစားပြီးတော့သင်ခြင်းပြီးတော့အကျိုးမရှိဘူးဆိုရင်မလုတ်မိအောင်ရက်မိအောင်နောက်တစ်ချိန်စောင့်သိမယ်ဆိုတဲ့စိတ်တွေနဲ့ကိုယ့်ရဲ့ကိုယ့်ကိုယ်ကိုခေါင်းအောင်ကြိုးစားရမယ်ပေါ့အဲ့ဒါမြတ်စွာဘုရားဘယ်လိုဟောလဲဆိုတော့ကြားဟုတ်လားတဲ့ဟိုးချီတုန်းကလွန်ခဲ့တဲ့အတိတ်ကာလတုန်းကကိုယ့်ရဲ့ကာယကံဝစီကံမနောကံကံသုံးပါးကိုတန့်ရှင်းစင်ကြယ်အောင်ဖြည့်ကျော်တုတ်တင်ခဲ့တဲ့တကယ့်သူတော်ကောင်းတွေဟာဒီနည်းနဲ့ကိုယ့်ကိုယ်ကိုတန့်ရှင်းစင်ကြယ်အောင်ဖြည့်ကျော်တုတ်တင်ခဲ့ကြတာတဲ့အာမခံခြင်းနဲ့ဟောရတော့မြတ်စွာဘုရားကနော်ကိုယ်တော်ကအောင်မြင်ပေါက်မြောက်သွားတဲ့တကယ့်ကိုတန့်ရှင်းသွားတဲ့ဆင်ကျေသွားတဲ့သူတော်ကောင်းဖြစ်သွားတဲ့ပုဂ္ဂိုလ်တွေဟာဒီနည်းနဲ့သူတော်ကောင်းဖြစ်သွားတာလေ။နော်။အခုလုံးလုံးစည်ပစ္စကတ်မှာကိုယ့်ရဲ့ကာယကံဝစီကံမနောကံကိုတန့်ရှင်းဖြူစီအောင်ကြိုးစားလို့ပေါက်မြောက်အောင်မြင်သွားကြတဲ့ပုဂ္ဂိုလ်တွေဟာလေဒီနည်းနဲ့ပဲသူတို့ကြိုးစားသွားကြတာ။လာမယ့်အနာဂတ်မှာလည်းပဲကာယကံဝစီကံမနောကံကံသုံးပါးတန့်ရှင်းဖြူစီအောင်ဆောင်စည်းကြမဲ့ပုဂ္ဂိုလ်တွေဟာဒီနည်းနဲ့ဆောင်စည်းကြလိမ့်မယ်တဲ့။ဟုတ်ရဲ့လား။ဒါကြောင့်ပိသက်ပေါင်းသူတော်ကောင်းတို့ဒီနည်းဟာအလွန်စိတ်ချရတဲ့နည်းပေါ့ဒါနဲ့နည်းလေးလောက်ကြိုးစားကြည့်မယ်ဆိုရင်သူ့ရဲ့အကျိုးကျေးဇူးကိုသိနိုင်ပါလေဟုတ်ရလားဒါကြောင့်မလုတ်ခင်လုတ်ခြင်းလုတ်ပြီးနော်ကံသုံးပါအမှုရာတွေကိုမလုပ်ရမလဲကြိုးရှိမရှိသင်ရဲ့မာလာချမ်းသာမာလာနော်အကုသိုလ်လားကုသိုလ်လားသင်သာဆင်ခြင်ခြင်းသည်ပေးတဲ့ဘောင်သူတော်ကောင်းတို့အတ္တတမပဏိတိသမိမိကိုယ်ကိုကောင်းစွာထားဖို့ကြိုးစားတဲ့နေရာပါအများကြီးအထောက်အကူပြုမဲ့နီလန်းလို့မဆိုနိုင်ဘူးလားဆိုနိုင်တယ်ဟုတ်လားဒါကြောင့်ပိသက်ပေါင်းသူတော်ကောင်းတို့ဒါအလွန်ကောင်းတဲ့နီကလေးတစ်ခုပေါ့အ ဲ့တော့ဦးဇင်းတို့ဒီနေရာမှာအတ္တတမပဏိတိဆိုတာအလွန်ရည်ကြီးတယ်ဆိုတာကိုပြောခဲ့တယ်နော်။ဦးဇင်းတို့အခုမင်္ဂလာတရား၃ပါးမှာနော်ပထမဆုံးမင်္ဂလာပါလေပတိရူပနော်တော့အင်မတန်ကောင်းတဲ့ယက်တိသားမှာနေရခြင်းပေါ့။ပုဝေသက္ကရပုညတာရှင်းကောင်းမှုရှင်းခြင်းကိုအတ္တတမပဏိတိစမိမိကိုယ်ကိုကောင်းစွာထားခြင်းနောက်ထပ်အဲ့ဒီထဲမှာဒုတိယနေရာလေးမှာသဗ္ဗုရိသသဗ္ဗုရိတူပနိတေယပညာရှိသူတော်ကောင်းကိုပေါင်းရခြင်းဆိုတာလေးကိုထည့်လိုက်မယ်ဆိုလို့ရှိရင်အဲ့ဒါဦးဇင်းတို့14ပါးပြည့်စုံသွားတယ်လို့ဆိုတယ်အင်္ဂုတ္တပါဠိတော်မှာသတုကနိဗ္ဗာန်ထဲမှာစက္ကတုတ်တံဆိုတာရှိတယ်တော့စာလုံးနဲ့ကနှလုံးဆင့်ထားတဲ့စက္ကနော်ဗမာလိုပြောရရင်တော့စက်ပေါ့နော်ဆက်ဆိုတာပါလေဆက်ဆိုတာလေပတ်တာပဲဟုတ်လားဆက်ဆိုတာလေပတ်တာလူတယောက်ကောင်းကောင်းလေပတ်သွန်းကျင်နေဆိုရင်အဲ့ဒီ14ပါးပြည့်စုံရမယ်တဲ့နော်14ပါးပြည့်စုံရမယ်နော်နေရာကောင်းကိုရောက်ရမယ်ရှိကောင်းမှုရှိကြရမယ်ဟုတ်လားပြီးတော့ပါလေအဲ့နေရာကောင်းကိုရောက်ရမယ်ပညာရှိသူတော်ကောင်းကိုပေါင်းရမယ်နော်ရှိကောင်းမှုရှိရမယ်ပြီးရင်အဲမိမိကိုယ်ကိုကောင်းစွာထားနိုင်ရမယ်အဲ့ဒီတည်းမှာဦးရင်တို့ရှိကောင်းမှုရှိမှလည်းပဲနေရာကောင်းဆိုတာရောက်တာဆံပေါ့နောက်ဆိုကြပါစို့ဒကာမတို့ဦးရှင်တို့အခုဒီလိုမြင့်မြတ်တဲ့ပုဂ္ဂိုလ်ကိုကောင်းအောင်ထိမ့်သိမ့်နိုင်တဲ့နီလန်ကောင်းတွေကိုယ့်ကိုယ်ကိုချမ်းသာအောင်လုပ်နိုင်တဲ့နီလန်ကောင်းတွေကိုသိခွင့်ရတယ်ဆိုတာလူဖြစ်လို့ပေါ့နော်လူဖြစ်တယ်ဆိုတာလေလူဖြစ်နိုင်တဲ့ကုသိုလ်ကံရှိကောင်းမှုပါလို့ပေါ့ဒါအလွန်အမင်းကြီးပါတယ်ဒီနားမှာဦးရှင်တို့အခုပြောတဲ့လူရောနားထောင်တဲ့လူတွေရောနော်ပစ္စည်းဥစ္စာမပြည့်စုံတာလောက်ကိုကြည့်ပြီးတော့ငါတို့ကရှိကံနေလိုက်တာလို့အဲ့လိုတတ်မှတ်လို့တော့ရမယ်လို့ဦးရှင်ကမထင်ပါဘူးနော်အဲ့ဒါတည်းအကျိုးအများကြီးကြီးတဲ့အသိဉာဏ်တွေဒကာဓမ္မတို့ဦးဇင်းတို့မှာရှိမနေဘူးလားရှိနေတယ်အဲ့ဒါကိုထောက်သွားခြင်းပုဝေသကတပုံညတာစက်ကတော့တော်တော်ကိုကောင်းခဲ့တယ်ဆိုတာကိုနားလည်ရတယ်ရှိကောင်းမှုရှိကိုရှိတယ်ဟုတ်လားအဲ့ဒီရှိကောင်းမှုရှိလို့လည်းပဲအခုအဆုံးအမကောင်းတဲ့တွေ့ရနိုင်တဲ့နေရာမှာနော်သိနိုင်မြင်နိုင်တဲ့ဉာဏ်နဲ့ပြည့်စုံတဲ့လူသားတယောက်ဖြစ်နေလာပြီးတော့လူဖြစ်ရတယ်အဲ့တော့ပရိရူပမင်္ဂလာလည်းမပြည့်စုံဘူးလားပြည့်စုံတယ်ပုဝေစာလည်းရှိတယ်ပရိရူပလည်းရှိတယ်အဲ့ဒီပရိရူပနေရာကောင်းမှလာပြီးတော့လူဖြစ်တော့ဟောပညာရှိသူတော်ကောင်းတွေနဲ့ပေါင်းရတယ်တင်းရတယ်ဆိုတာကိုဆက်ပြီးတော့မဖြစ်ဘူးလားဖြစ်တယ်အဲ့လိုဖြစ်တော့ပညာရှိသူတော်ကောင်းတို့ရဲ့အဆုံးအမတွေနဲ့ယဉ်ဒီကျွမ်းဝင်ပြီးတော့စိတ်ထဲမှာအော်ငါတော့ဒီလိုလုပ်အောင်မဟဲ့ဟုတ်လားဒီလိုကျင့်အောင်မဟဲ့ငါဒီလိုနေတာထိုင်တော့မကောင်းဘူးဟဲ့အစရှိတဲ့ဖြင့်ကိုထိမ့်သိမ်းဆောင်ရှောင်ပြီးတော့ကောင်းမြတ်တဲ့အကျင့်ကိုကျင့်သုံးခြင်းအပြင်အတ္တတမပဏိတိသာဆိုတဲ့စက်ပါဆက်ပြီးတော့လဲမသွားဘူးလားလဲသွားတယ်လဲပတ်သွားတာလဲပတ်သွားတာအဲ့ဒါအတ္တတမပဏိတိသာဆက်လဲတော့ဟောဘဝဆက်ရအောင်မင်းဆိုလို့ရှိရင်လည်းပဲအရတမညာရတဘုံညာမရသေးဘူးဆိုရင်ဘဝကဆက်ရအောင်မှာကိုအဲ့လိုဆက်ရအောင်မယ်ဆိုရင်ကိုစောင့်ရှောက်ခဲ့တဲ့ထိန်းသိမ်းခဲ့တဲ့ကုညက်စိတ်ကလေးကိုကောင်းကောင်းထားခဲ့တယ်တနည်းအားဖြင့်ကုသိုလ်ကောင်းမှုတွေကိုပြုခဲ့တဲ့ဆိုရင်ဟောနောက်ဘဝအတွက်ကိုကပုဝေသစက်ကြီးကလည်းကောင်းသွားပြန်ပြီဟုတ်လားပုဝေသစက်ကြီးကောင်းသွားရင်မဖြစ်မတော့ပရိဓုပါစက်ဆက်ပြီးတော့လဲမယ်ပရိဓုပါစက်လဲလို့ရှိရင်သူတော်ကောင်းနဲ့ပေါင်းအပ်သင်ရတယ်ဆိုတဲ့ဆက်လဲမယ်သူတော်ကောင်းနဲ့ပေါင်းသင်ရတယ်ဆိုတဲ့ဆက်လဲရင်ကိုထိမ့်သိမ့်နိုင်တဲ့ဆွမ်းအားရှိခြင်းဆိုတဲ့ဆက်လဲသွားနိုင်တယ်အဲ့တော့ဆက်၄ပါးဟာအချင်းချင်းပင်လျာများထိဆက်နေတဲ့ဘိန်း၄ခုလို့တဘိန်းလည်းရင်တဘိန်းကလဲသွားတယ်အဲ့ဒီဆက်၄ပါးလဲသွားရင်တဲ့မြတ်စွာဘုရားကအဲ့ဒီတတ္တဝါဟာကောင်းကျိုးချမ်းသာတွေနဲ့ကြီးပွားလိမ့်မယ်လို့ဟောထားတာရှိတယ်။ဟုတ်လား။အဲ့တော့ဘိသက်ပေါင်းသူတော်ကောင်းတို့ဒီမင်္ဂလာတရားတော်မှာတော့နော်။ဟောပညာရှိသူတော်ကောင်းကိုပေါင်းရမယ်ဆိုတာကိုစောစောကပြောထားတဲ့အတွက်ကြောင့်အဲ့ဒီပညာရှိသူတော်ကောင်းနဲ့ပေါင်းတင်ဆက်ဆံရခြင်းဆိုတဲ့စက်ကတော့ပါမလာတော့ဘူးပေါ့။ဟုတ်လား။ဒီထဲမှာမပါဘူးပြောတာနော်။အဲ့တော့အခုဒီမှာတော့ဘယ်နှပါးဖြစ်နေတော့၃ပါးဖြစ်နေတယ်။အဲ့ဒီ၃ပါးထဲမှာဦးဇင်းတို့ဘယ်យ៉ាងကအရေးကြီးတော့ဆိုလို့ရှိရင်အတ္တတမပဏိတိကအရေးကြီးတော့မယ်နော်မင်္ဂလာတရားတိုင်းမင်္ဂလာတရားတိုင်းကသူ့ရှုထောင့်နဲ့တူတော့အရေးပါတဲ့အရေးကြီးတဲ့တရားတွေကြီးပါတကယ်တမ်းကတော့သို့တော့အဲ့ဒီအတ္တတမပဏိတိကတော့တော်တော်ကိုအရေးကြီးတယ်လို့ဦးဇင်းတို့စိတ်ထဲမှာခံစားရတယ်။ဒါပညာရှိသူတော်ကောင်းကြီးတွေကလည်းဒီတိုင်းပဲပြောကြတာပါ။နော်ဘိသက်တို့လည်းပဲစဉ်းစားမိပဲထင်ပါတယ်။ဘာဒီဘလိုပဲပြည်စုံပြည်စုံကိုမဆောင်စည်းနိုင်ဘူးမထိန်သိမ်းနိုင်ဘူးကိုယ့်စိတ်ကိုကောင်းကောင်းမထားနိုင်ဘူးဆိုရင်ဒီပုဂ္ဂိုလ်ဒုက္ခရောက်ဦးမှာပဲ။ဟုတ်လားကြည့်ကြပါစို့သင်္ချာတဲ့အဖြစ်အပျက်လေးတစ်ခုကိုပြောပြမယ်။ဦးဇင်းတို့ဒီကနေ့ခေတ်အဖြစ်အပျက်ကိုပြောပြမှာတော့မဟုတ်ဘူးနော်။မြတ်စွာဘုရားလက်ထက်ကအဖြစ်အပျက်တစ်ခုကိုပြောပြမယ်။ကြည့်ကြပါစို့ရှင်ဒေဝဒတ်ကိုကြည့်ပါ။အဇာတတ်ကိုကြည့်ပါ။နော်။ဒေဝဒတ်ဒီရှိကောင်းမှုကြီးခဲ့လို့အသိဉာဏ်နဲ့ပြည့်စုံတဲ့ဘုရားသားတော်ယန္တဘာဖြစ်ရတယ်။ဇန်လေးအဘိညာဉ်လေးတောင်ရတယ်။ ပုဗ္ဗိသကံကတော့ပါတယ်ဆိုတာကိုဘယ်လိုမှလက်မခံလို့မရဘူးနော်ပြီးတော့မြတ်စွာဘုရားနဲ့တွေ့ရသည့်အတိပရိရူပအရက်မှာသူလူဖြစ်ရတယ်ဟောသူတော်ကောင်းနဲ့ပေါင်းသင်ခဲ့ရတယ်ဒါမြတ်စွာဘုရားနဲ့တွေ့ခဲ့ရတာပဲရဟန်းတော်ရှင်မြတ်တွေနဲ့အများကြီးတွေ့ခဲ့ရတာပဲသို့တော့သူ့ကိုယ်သူကောင်းစွာထားခြင်းတနည်းအားဖြင့်သူ့ရဲ့စိတ်ကိုကောင်းကောင်းမထားနိုင်တဲ့အတွက်ကြောင့်အတ္တတမပဏိတိစက်ကြီးပြက်တဲ့အတွက်ကြောင့်မဖြစ်သွားတော့အဝိဇ္ဇငရဲကိုကြားသွားတယ်။ဟောပိတ္တုစဉ်းစားတော့စဉ်းစားတော့အေးအခြေအနေအကုန်လုံးကောင်းနေတယ်ဘယ်ဆက်ပြက်သွားတာ။အေးအတ္တတမပဏိတိပြက်သွားတာနော်။ဟောစဉ်းစားကြည့်အတ္တတမပဏိတိဘလောက်အရေးကြီးလဲဆိုတဲ့အချက်ကိုအဲ့ဒီရှင်ဒီဝရတ္တအဇတတ္တနော်အဇတတ္တလည်းပဲဒါအလွန်ကံကြီးတာပဲ။အကင်ရည်သာသူ့အဖေကိုသူမတတ်မိဘူးဆိုရင်ဒီဘဝမှာသောတာပန်ဖြစ်မှဒီအဇတတ။တမညာဖလာတုတ်ကိုနားပြီးတော့လေ။ဒါတောင်မှသူကမြတ်စွာဘုရားကိုပုထုဇဉ်နေတဲ့မှာအကြီးညူဆုံးပုဂ္ဂိုလ်လို့ဆိုတယ်။ဒါကြောင့်ဇာတတမင်းကြီးကိုဘုရားပြိဋိဌိဗံဆန်တဲ့အကြောင်းကိုရှောက်တော့ဒီတိုင်းရှောက်လို့မရဘူး။နော်သူ့ကိုဟိုဦးဇင်းတို့လောင်းလီထဲမှာထောပတ်အပြစ်ထည့်ပြီးတော့နှာခေါင်းကလေးပေါ်ယုံမြုပ်ထားပြီးတော့မှသူ့ကိုမြတ်စွာဘုရားပြိဋိဌိဗံဆန်ပါပြီဆိုတာကိုတတော်ဥတင်ရဒါတောင်ထောပတ်လေးနည်းနည်းပွက်လာတယ်လို့ဆိုတယ်။ဟုတ်လားသူ့ရဲ့လုံးပူတယ်ပေါ့သူ့စိတ်ထဲမှာမြတ်စွာဘုရားကိုကြည်ညိုမှုချစ်ခင်မှုအလွန်အားကြီးတယ်ပေါ့အဲ့ဒါလောက်အကြီးအသေးရှိတဲ့အဇာတသက်တည်းအတ္တတမပဏိတိစဆက်ဖြစ်တဲ့အတွက်ကြောင့်ငရဲကိုရောင်းရတယ်အကျိုးစီးပွားတွေပျက်စီးသွားရတယ်ဟုတ်ရဲ့လားအေးဒါတွေနဲ့ဆက်ကျင်ပဲဦးဇင်းတို့နှိုင်းချင်ပြီးတော့ပြောကြတဲ့ထုံကလေးတစ်ခုရှိတယ်အဲ့ဒါဘာလို့ဆိုတော့ရှင်သာရိပုတ္တရာတို့ရှင်မောက္ကနတို့အကြောင်းနဲ့နှိုင်းချင်ပြီးတော့ပြောတာဒီအဂ္ဂတဝကကြီးနှစ်ပါးဟာမြတ်စွာဘုရားရဲ့သာသနာတော်မှာမရောက်ခင်တုန်းကသူတို့ဘုရားရှင်မှာနေတာလို့ဟောသိင်းစီဆရာကြီးဒီမှာနေတာဒိဋ္ဌိဆရာကြီးဒီမှာနေတာဟုတ်လားမိကောင်းဆွေကောင်းလို့ဆိုနိုင်မလားမဆိုနိုင်ဘူးဟုတ်ရဲ့လားသို့တော်လည်းပဲသူတို့ရဲ့စိတ်ကိုကောင်းစွာထားနိုင်တဲ့အတွက်ကြောင့်ဟောနောက်ဆုံးဘာဖြစ်သွားတော့အေးနောက်ဆုံးကောင်းမြတ်တဲ့အဂ္ဂတဝကကြီးဒီထိဖြစ်သွားတယ်အဲ့တော့ဦးဇင်းတို့ဒီအတ္တတမပဏိတိရဲ့စက်ရဲ့အရေးကြီးပုံဆိုတာကိုဒီအချက်တွေကိုစဉ်းစားကြည့်ရင်မထင်ရှားဘူးလားဗျာထင်ရှားတယ်ဟုတ်ရဲ့လားဒါကြောင့်ဦးဇင်းတို့ဒီ14ပါးထဲမှာအတ္တတမပဏိတိစဆက်ဟာအလွန်အရေးပါတယ်ဆိုတာကိုနားလည်ပြီးတော့ကိုယ့်ရဲ့စိတ်ကလေးကိုကောင်းကောင်းထားနိုင်အောင်ကြိုးစားရမယ်အခုပြောခဲ့တဲ့နည်းများနဲ့အညီပေါ့ဟုတ်လားအေးကိုယ့်ရဲ့စိတ်ကိုကောင်းကောင်းထားမယ်ဆိုရင်ဒါပါလေအတ္တတမပဏိတိမင်္ဂလာရှိတယ်ပေါ့ဟုတ်လားအဲ့ဒါဦးဇင်းတို့ပေးသက်ပေါင်းတော်တော်တို့ဒီကနေ့ပြောတဲ့မင်္ဂလာသုံးပါးကလည်းပဲသူရှုထောင့်တဲ့သူတော့လေးနဲ့တဲ့တွေးစရာတွေပါတဲ့မင်္ဂလာတွေလို့ဒါဥစဉ်တို့ယူဆပါတယ်ဟုတ်ရဲ့လားအဲ့တော့ဥစဉ်တို့ဒီကနေ့ပြောခဲ့တာကနှစ်ပါးတော့ညာသုံးပါးနော်ပါတော့ပတိရူပဒေတာဝါဒောစာနော်ကုသိုလ်ကောင်းမှုတွေဖြစ်ထွန်းစေနိုင်တဲ့အရတေတာမှာဖြစ်ရခြင်းနေရခြင်းဒါမင်္ဂလာပါကြီးပွားချမ်းသာမှုကိုဖြစ်စေနိုင်တယ်ပေါ့ဟုတ်လားပြီးတော့ပါတော့ပုဗ္ဗေစာကတပုံညာတာနော်ရှိကောင်းမှုကုသိုလ်ရှိခဲ့ခြင်းသည်ဒါမင်္ဂလာပါဟုတ်ရဲ့လားအေးပြီးတော့ပါတော့အတ္တတမပဏိတိစမိမိရဲ့စိတ်ကိုတနည်းအားဖြင့်မိမိကိုယ်ကိုကောင်းစွာထားနိုင်ခြင်းသည်မင်္ဂလာပါတဲ့ဟုတ်ရဲ့လားဒါကြောင့်ဒီမင်္ဂလာတရားတွေနဲ့ပေးသက်ပေါင်းသူတော်ကောင်းတို့ပြည့်စုံအောင်ကြိုးစားနိုင်ကြပါစေလို့ဆန္ဒပြုပြီးတော့နော်ဒီကနေ့မင်္ဂလာတရားတော်အပိုင်းနှစ်ကိုမေတ္တာပို့ပြီးတော့အဆုံးသတ်ကြရအောင်ဗျာဘဝတုတဗ္ဗမင်္ဂလရခန္တုတဗ္ဗတိဝတ္တတဗ္ဗဗုဒ္ဓနုဘာဝေနတရာဒုခိဝန္တုတိဘဝတုတဗ္ဗမင်္ဂလရခန္တုတဗ္ဗတိဝတ္တတဗ္ဗဓမ္မနုဘာဝေနတရာဒုခိဝန္တုတိဘဝတုတဗ္ဗမင်္ဂလရခန္တုတဗ္ဗတိဝတ္တတဗ္ဗတံဃာနုဘာဝေနတရာဒုခိဝန္တုတိတေတုမင်္ဂတင်တရားနာပိတပေါင်းတော်ကောင်းတို့သာတာအလုံးသောတတဝအနန္တတို့အာသဗ္ဗမင်္ဂလာလောကီလောကုတ္တရာကောင်းစွာသမျှမင်္ဂလာဝါဝတိဘဝတုကောင်းစွာမသိဖြစ်တော်မူကြပါစေတည်းသဗ္ဗတိဝတ္တမိမိတို့ခန္ဓာကိုယ်မှာစောင့်ကြနေကြကုန်သောနမိမိတို့အိမ်မှာစောင့်ကြနေကြကုန်သောနမိမိတို့သာနာမိမိတို့ကဘာမှာစောင့်ကြနေကြကုန်သောဓမ္မန္တကောင်းတာပေါင်းတို့ကလည်းပဲရက္ခန္တုကောင်းစွာမသိစောင့်ရောက်တော်မူနိုင်ကြပါစေတည်းသဗ္ဗဝရနုဘဝေနကေငါဝါလူတေစုမငါပွင့်တော်မူကြတယ်ဆိုတော့ဒါပါဘုရားရှင်ကိုတော်မြတ်တို့ရင်တကူတည်သောအာနုဘောတော်တို့ကြောင့်၎င်းသဗ္ဗဓမ္မနုဘဝေနမေလီရန်ဖူရီရန်နိဗ္ဗာန်ပရိယတိဟုဆိုသောစေရန်တော်တရားတော်မြတ်တို့ရင်တကူတည်သောအာနုဘောတော်တို့ကြောင့်၎င်းသဗ္ဗတံဃာနုဘဝေန မဂ္ဂတန်၄ယောက်ပလတန်၄ယောက်ဆိုတော့ရှင်ယောတော်ရိယသံဃာရှင်မြတ်တို့နဲ့ကွာသီလကုန်သမာဓိကုန်ပညာကုန်တို့နဲ့ပြည့်စုံတော်မူကြတဲ့သမုဒိတံကအရှင်ကောင်းရှင်မြတ်ပေါင်းတို့ရဲ့တခုတည်းသောအနုဘောတော်တို့ကြောင့်၎င်းတရားနေရောညပါဘေခါမဆိုင်ခြင်းရှိတိုင်းခြင်းရှိတိုင်းဒုက္ခကိုစိတ်နှပြချမ်းမာချမ်းသာခြင်းရှိကြကုန်သည်ဘဝတို့ကောင်းစွာမသွေဖြစ်တော်မူကြပါစေတည်း